Nam mô Tát Tạ
ဒီနေ့တော့လုပ်ငန်းခွင်ပိုင်းနည်းနည်းလေးဆွေးနွေးကြရအောင်နော်။ဘုရားရှင်ကယုံနံပရမတ္ထဓာတ်သားတွေကိုဟုတ်တိုင်းမှန်စွာသိခြင်းနဲ့ဆိုရင်တမာရီကိုထူတော်မှာဆိုပြီးဒီလိုတိုက်တွန်းထားတယ်။အဲ့ဒီတိုက်တွန်းခြင်းအရာဒီနေ့ကမ္မထကမ္မထမိုင်းတွေကကမ္မထ40ရှိတဲ့အ낵ကအနဘာနကမ္မထံကိုစတင်ပြောဖို့ရည်ရွယ်ထားပါတယ်နော်ဒီသမထပိုင်းမှာကမ္မထံက40ရှိတော့40လုံးကတော့ဒီသင်္ဍမှာမဟုတ်နိုင်ပါဘူးနော်ဒီတော့ဘုန်းကြီးတို့ကမ္မထံတွေကိုခွဲရချလိုက်လျင်ရှေ့အစင်းလားအရာကတော့ပါရိဟာရိယကမ္မထံသဗ္ဗထကကမ္မထံဆိုပြီးတော့ဒီလိုနှစ်မျိုးရှိပါတယ်ပါရိဟာရိယကမ္မထံဆိုတာကတော့အမြဲတမ်းလက်သုံးအနေနဲ့ပွားများရမယ့်ကမ္မထံကိုပါရိဟာရိယကမ္မထံခေါ်ပါတယ်။သဗ္ဗတကကမ္မထံဆိုတာကတော့ဘယ်ကမ္မထံကိုပဲအထုတ်မယူမနေသင်ယူရမယ့်ကမ္မထံမျိုးကိုတော့သဗ္ဗတကကမ္မထံခေါ်တယ်။ဒီသဗ္ဗတကကမ္မထံကမေတ္တာကမ္မထံဗုဒ္ဓနုဒ္ဓတိကမ္မထံမရဏနုဒ္ဓတိကမ္မထံအတုပကမ္မထံဒီလေးမျိုးဖြစ်ပါတယ်ဘယ်ကမ္မထံမဲ့အထုကမ္မထံတရားကိုအထုတဲ့ပုဂ္ဂိုလ်တိုင်းမသိမနေရမကြင့်မနေရမယူမနေရယူဝမဲ့ဘာသာရဖြစ်ပါတယ်နော်နောက်ကျန်နေတဲ့ကမ္မထံ40တဲ့ကမိမိကဘယ်ကမ္မထံကြိုက်တယ်မိမိကြိုက်တဲ့ကမ္မထံတစ်ခုကိုတော့အမြဲတမ်းပွားနေရတယ်အခြေခံဝိပဿနာရဲ့အခြေခံအဖြစ်ထိုင်းနေလဲပွားရတယ်။ပွားရင်လာရင်ရရင်လဲပွားနေရတယ်။အဲဒီတော့ဘယ်အရိယဘုမမဆိုဝိပဿနာကိုရှူတိုင်းထိုင်းနေအမြဲတမ်းပွားနေရတယ်။အဲဒီတော့ယုတ်တရားကိုရှုတော်မူပုဂ္ဂိုလ်ကထိုင်းနာနေပဲဒီအနာပါဏကိုရှုထားပြီးဖြစ်ခဲ့ရင်အနာပါဏကမ္မထံကိုသရုဒ္ဓဇံတမာရိဆိုင်အောင်ထိုင်းနေပွားရတယ်။တော့ဘုန်းကြီးတို့မြန်သောအဖြစ်တော့ကတိုင်းနေတင်တင်ပေးပါတယ်နော်ကတိုင်းတင်ပေးတော့တချို့ယောဂီများကတော့ကတိုင်းဩဒဒကတိုင်းသရုဒ္ဓဇံကိုအခြေခံပြီးဝိပဿနာကုက္ကရင်သူတို့ကပို့ပြီးရှုပွားနိုင်တယ်အဲဒါကြောင့်အာနာပါနကမ္မထံဖြင့်ဥဒေပီအတုဒ္ဓတဲ့ပုဂ္ဂိုလ်ကအာနာပါနကမ္မထံကိုသရုဒ္ဓဇံတမာတိစိုက်အောင်ပထမပွားလိုက်ရတယ်လေးလာပါများလာတော့တမိနစ်နှစ်မိနစ်အတွင်းသရုဒ္ဓဇံတမာတိကစိုက်ပွားပါတယ်နော်စိတ်ဓာတ်နဲ့သုံးသနကုဋ္ဌတာကနေပြီးတော့အယောဇုကုဋ္ဌတာကြည့်ပြီးဩရဒကတိုင်ကုလရင်လဲတချို့ကတော့9မိနစ်အတွင်း10မိနစ်အတွင်းမှာသရုဒ္ဓဇံတမာတိအထိပေါက်သွားတယ်။အလင်းရောင်ကအကောင်းလာပြီးသရုံမမိမိရှုခြင်းနဲ့ယုတ်ကိုရှုခြင်းယုတ်ကမ္မထံရှုမယ်နံကိုရှုခြင်းနံကမ္မထံရှုမယ်ပရိစ္ဆသမုပ္ပါရှုမယ်ရှုလို့မှအစင်ကတိတ်မပြေဘူးအလင်းရောင်တွေကအပြော့သွားပြီးဆိုရင်တခါသရုဒ္ဓဇံပြန်ရှုရပြန်ဟုတ်တယ်အဲ့ဒီနီးစနစ်နဲ့သူကကမ္မထံရဲ့ဝိပဿနာကအပြန်အလှန်ကျေစုပြုပေးနေပါတယ်။တခါတည်းဝိပဿနာဆိုတာကယုတ်ရှုလိုက်နံရှုလိုက်အိဇ္ဇဒရှုလိုက်ဗေဒရှုလိုက်အနိစ္စရှုလိုက်ဒုက္ခရှုလိုက်အနတ္တရှုလိုက်ဒီလိုလှည့်လည်ရှုနေရတဲ့လုပ်ငန်းခွင်ဖြစ်တော့တခါတည်းမှာတမာတိကနည်းနည်းကြာသွားတယ်။အထူးသဖြင့်တော့ယောဂီတော်မျိုးခမည်းများကိုဘုန်းကြီးတို့သုတေသနာပြုကြည့်တဲ့အခါအကုသိုလ်ဇောဝိသီတွေကိုအရှုခိုင်းရင်စိတ်တက်အလင်းရောင်တွေကမှိန်သွားတယ်။အဲဒီခါမှာမိမိရှုနေကြသမ္ပဒကမ္မထံသရုဒ္ဓဇံပြောင်းပေါက်အောင်ရှုလိုက်ရင်အလင်းကပြန်အကောင်းလာပြန်တယ်။အကောင်းလာတဲ့အခါဒီယုတ်ဒီနာတွေကိုပြန်ရှုရတာ။နော်ဘာဖြစ်လို့ဒီအကုသိုလ်ရှုလဲဆိုညာပြောခဲ့တဲ့အတိုင်းပဲ။ဘုရားရှင်ကစိတ်တဏှုပဒနာတတိပဒံမှာသရဂံဝစိတ်တံသရဂစိတ်တံဒီပသနာတိရာဂနေရှင်တွဲနေတဲ့စိတ်တွေဖြစ်ခဲ့ရင်လေရာဂနေရှင်တွဲတဲ့စိတ်တွေဖြစ်တဲ့သိအောင်ရှုဖို့ညွှန်ကြားထားတယ်။ဝိတရာဂစိတ်တံဝဝိတရာဂစိတ်တံဒီပသနာတိရာဂကင်းနေတဲ့စိတ်တွေဖြစ်ခဲ့ရင်လေရာဂကင်းတဲ့စိတ်တွေဖြစ်တာကိုသိအောင်ရှုဖို့ညွှန်ကြားထားတယ်။ဘာဖြစ်လို့လဲ။ လူတွေဟာတခါတည်းငါဒေါသကသူမြတ်ဒေါသနဲ့တူတာမဟုတ်ဘူးကိုဒေါသကိုပဲကိုပြန်ပြီးဂုံယူမနေဘူးလားငါလောဘကသူမြတ်လောဘနဲ့မတူဘူးဟုတ်တယ်မဟုတ်လားကိုလောဘကိုကိုပြန်ပြီးဂုံယူနေတယ်ဆွဲမဲ့နေတယ်အဲ့ဒါကြောင့်ဒီကိလေသာတွေအပေါ်မှာတွေ့တာနေတဲ့အစွဲတွေကိုလည်းဖြိုဖို့ညာအတွက်အိသံဥပဒနာညာဒုက္ခနုပဒနာဉာဏ်အနတ္တနုပဒနာဉာဏ်ဤနဲ့ရှုပွားဖို့မြတ်စွာဘုရားကပြန်ပြန်ပြီးညွှန်ကြားပေးနေရဲ့နော်ကဲဒီနေ့အာနာပါနခံကိုနည်းနည်းလေးစကြည့်အောင်နော်အယံပိခောဘိက္ခေအာနာပါနတတိသမာတိဘာဝိတောဘာဝိတောဗုလိကတောတန်တော်စေဝပဏိတော်သအာသေစနကောသဒုက္ခသဝိဟာရောဥပ္ပန္နုပန္နေသဘာပကေအကုသလေတမေဌာနသောအန္တရဓာပေတိဥပသမေတိယဟန်တို့ဤအာနာပါနတတိသမာတိတိလိဝါမြအတ္တိရှိသောဂျိန်ဖန်မြတ်စွာအလေးလပြုအပ်သည်ရှိသောငြိမ်လဲငြိမ်သက်ဤမွန်လဲမွန်မြတ်ဤသွန်လုံးထက်ထိဆွဲ့အပ်သောပရိက္ခမစာသောအကြောင်းတပါးလိမရှိကာယကဒုက္ခသတိတိကဒုက္ခကိုဖြစ်စေတတ်သောကြောင့်ချမ်းသာစွာနေထိုင်ရာကြောင်းတရားလေးဖြစ်ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းကုန်သောဇံဖြင့်မပက်ခွာအသေးကုန်သောယုံမှကုန်သောအကုသိုလ်တရားတို့ကိုလည်းတခဏချင်းအဖြစ်ကွယ်ပြောက်ရုပ်သိမ်းချုပ်ငင်းစေနိုင်၏ဒါကတန်ရုပ်ပါဠိတော်မှာလည်းဟောထားပါတယ်ဘုန်းကြီးတို့ဝင်းကြီးမှာလည်းမြတ်စွာဘုရားဟောကြားထားတော်မူခဲ့ပါတယ်တန်ရုပ်ပါဠိတော်တတိယတွင်မဟာဝေကသံယုတ်ပါဠိတော်စာမျက်နှာ289ဝိနိပါရဇိကံပါဠိတော်ဘုန်းကြီးတို့စာမျက်နှာ88မှာဟောထားပါတယ်နော်မြတ်စွာဘုရားကဘာကြောင့်ဒီအာနာပါနကိုဒီလောက်ချီးမွမ်းရလဲဈေးတယ်လို့ပေါ့နော်ဈေးတယ်ကကိုယ့်ပစ္စည်းကောင်းတယ်လို့ပြောရတာပဲအဲ့ပစ္စည်းကမကောင်းဘူးလို့ပြောရောင်းရင်ဝယ်မဲ့လူရှိပါမလားလာတို့ပဲပေါ့ဒီအာနာပါနကမ္မထံကိုအထုတ်ခြင်းလာအောင်ဘုရားရှင်ကချီးမွမ်းပေးရတယ်နော်အဲဒီလိုချီးမွမ်းပေးလိုက်တဲ့အချိန်ကကြတော့မှယဟန်ကြီးကဒီတရားကိုတို့ကြိုးစားအထုတ်သင့်တယ်ဘုရားကပြောနေတယ်မိမိတဏ္ဍာမအကုသိုလ်တရားတွေဖြစ်ပေါ်လာခဲ့ရင်လည်းတခဏချင်းချက်ချင်းကွယ်ပြောက်ရုံသိမ်းချုပ်ငြိမ်းသွားမယ်လို့ပြောတယ်တို့ကြည့်မယ်ကာယကဒုက္ခသတိတိကတွေကိုလည်းဖြစ်စေတတ်တယ်ချမ်းသာစွာနေထိုင်ရတယ်လို့ပြောတယ်တို့ကြည့်မယ်ဟောစိတ်တည်းကဒီလိုတိုးပေါ်လာအဲ့ဒီလိုကြည်ညင်အောင်ဘုရားရှင်ကဒီအာနန္ဒကမ္မထံကိုစတင်ပြီးဒီလိုချီးမွမ်းပေးတာပါ။တို့တော့ဒီဘုန်းကြီးသုတေသနပြည့်ကြည့်ပါတယ်ဒီအာနန္ဒကမ္မထံကအာထုတ်ခဲ့ဘူးတဲ့ယောဂီတို့တော်တော်များတာမှန်တယ်။ဒါပြင်းနဲ့တမာရီဘိုင်းကြရင်တော့အဖြစ်မြန်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဖြစ်နှေးတဲ့ပုဂ္ဂိုလ်လည်းရှိတယ်။ဘာပေါ်မူတည်တယ်လဲဆိုတော့အတိတ်ကစီးပူထားတဲ့ပါရမီအပေါ်မှာမူတည်ပါတယ်နော်။ဘုန်းကြီးတို့ညကပြောခဲ့တဲ့မဟာသီဝမထေရကြီးဘလောက်အထုတ်ရလဲ30ဘာကြောင့်လဲအကြောင်းရှိပါတယ်နော်အကြောင်းကဘုန်းကြီးတို့ဘုရားအလောင်းတော်ဆိုကြစို့နော်ဘုရားအလောင်းတော်ဟာတိဘယောဂရဇမယောဂရမင်းသားတွတ်ထွက်တယ်ခုနှစ်ပြည်တောင်သောမင်းကြီးနှင့်တကွအတိုင်းသူပြည်သားတွေယောဂရမင်းသားနောက်လိုက်ပြီးဟိမန္တာကိုတွတ်ထွက်ကြတယ်ကလေးအမေတွေလည်းပါတယ်အကုန်လုံးပဲနော်ဒါပြင်းနဲ့အဲ့ဒီမဟာသီဝမထေရကအဲ့ဒီအချိန်ကဘာဖြစ်နေလဲဆိုတော့အခါသမားတွေဖြစ်နေကြအခါသမားတွေဖြစ်နေတော့သူတို့တို့အုပ်ကမလိုက်သွားဘူးဒင်းတို့သွားချင်းသွားပလေသူတို့ကြိုင်ရင်ခဲ့မယ်အဲ့ဒီလိုကြိုင်ရင်ခဲ့ရကနေနောက်တော့ဘလူးမှမရှိတော့ဘူးသူတို့အခါသမားတအုပ်စုပဲရှိတော့ပြင်းနံနဲ့အရန်နဲ့နောက်ကနေလိုက်သွားတာလိုက်သွားပြီးတော့မှပါရမီဖြည့်တဲ့အနေနဲ့အရှင်မောဒါမှသွားပြီးတရားအထုတ်ဒီတော့တရားအထုတ်တဲ့အချိန်ခါမှာတွန်းဆုတ်တွန်းဆုတ်နဲ့မထုတ်ချင်းထုတ်ချင်းနဲ့နောက်ကြမှာအထုတ်တဲ့အတွက်ပါရမီကုသိုလ်စီးပွားတဲ့အချိန်ခါမှာနှောင့်နှေးတော့အကျိုးပေးတဲ့အချိန်ခါမှာခက်လာအကျိုးပေးတာဖြစ်တယ်တို့တော့မရင်းနဲ့သူ့ကိုမကဲ့ရင်နဲ့သူကယဟန္တာဖြစ်လို့ပြိဋိဘံဆံသွားပြီဘုန်းကြီးတို့ကအကုန်လုံးကြံရင်ခဲ့တယ်သူ့ရကိုနောက်ကြပုံရတယ်ဟုတ်တယ်မို့လားအလားတူပဲအယောဂဟာတိပါလသရုံသားတွန့်ထွက်စဉ်အခါလဲဒီတိုင်းပဲခုနှစ်ပြည်တော်သောမင်းနေနဲ့တိုင်းသူပြည်သားအကုန်လုံးတွန့်ထွက်ကြတယ်။ဒါသူတို့အခါသမားတောအုပ်စုကြိုင်ခဲ့တယ်။ဟုတ်တယ်မဟုတ်လား။အဲ့ဒါဘုန်းကြီးတို့ကတော့အခါသမားရဲ့နောက်ကပါ။ဒါကြောင့်သာသနာတော်နဲ့တွေ့တုံးလေးပေါ့နော်။ အတုံခွန်ဆိုင်ကြိုးပမ်းလိုက်လို့ရှင်ဒီဘောမှာအရတ္တဖို့မရတော့မျိုးစီကောင်းကောင်းတော့ဖြစ်သွားနိုင်ပါတယ်နော်ကဲအာနာပါနရှုခမ်းမှာနော်ရှုရမယ့်နေရာလေးကိုဘုရားရှင်ကအရိညာကတောတောတော့သွားခြင်းလဲသွားရုခမူလကတောသစ်ပရင်သွားခြင်းလဲသွားသုံးညာကရကတောဆင့်ကျင်တဲ့နေရာသွားခြင်းလဲသွားပါတဲ့ဒါသင့်တော်တဲ့ကမ္မထအထုတ်လို့သင့်တော်မဲ့နေရာကိုရွေးချယ်ပေးလိုက်တာပဲနော်အဲဒီတော့အဲ့ဒီလိုသွားလိုက်တဲ့အချိန်ခါမှာဘာလုပ်ရမလဲအထက်ပိုင်းခန္ဓာကိုယ်ကိုခပ်ဖြောင်းဖြောင်းလေးထားပါဟွန်းဖြောင်းမှဆန်ထားရဲ့တတိကိုဝင်သက်လေထွက်သက်လေဒီဟူသောအာနာပါနကမ္မထအာယုံတို့ရှေ့ရှုဖြစ်စေလျက်နော်မိမိရှုပွားရမှာကအာနာပါနကမ္မထဖြစ်တော့ဒီကမ္မအာနာပါနကမ္မထအာယုံပေါ်မှာစိတ်ကိုရှေ့ရှုတည်ထားရမယ်ရှေ့ရှုဖြစ်စေလျက်ထိုင်ထိုယဟန်သည်တတိရှိလျက်လာလျင်ဝင်သက်လေကိုဖြစ်စေအသက်ရှူသွင်းတတိရှိလျက်သာလင်ထွန်းသက်လေးကိုဖြစ်စေ၏အသက်ရှူထုတ်၏နော်တတိလေးကပ်ပြီးတော့ဒီဝင်လေထွက်လေးကိုဝင်လေဟိုသာနာတော်မှာနှစ်နည်းတော့ရှိပါတယ်ဒီအတ္တတဘဒ္ဒတနဲ့ဘဒ္ဒလို့ဘုန်းကြီးတို့သုံးတန်ဒီကတော့ဝင်လေကစပြီးရှူရပါတယ်အဘိဓမ္မာဒီကတော့ထွက်သက်လေးကိုစပြီးပြောတယ်အကြောင်းကတော့မွေးလာတဲ့ကလေးကဝင်လေကစတာထွက်ကထွက်လေကစတာဆိုတော့အမိဘိုက်ထက်ကထွက်လာတာနဲ့သူကထွက်လေကအရင်စဖြစ်တယ်။အဲဖြစ်တဲ့အစဉ်အပြင်သူကအတ္တန္တကိုထွက်လေဘတ္တန္တကိုဝင်လေဒီလိုဘာသာပြန်နေလဲရှိတယ်။သူတော့သုတ်တန်ဤကတော့အလုလုတဲ့ဤဖြစ်တော့အလုလုတဲ့ဤမှာတော့အတ္တန္တကိုဝင်လေဘတ္တန္တကိုထွက်လေဆိုပြီးဒီလိုဘာသာပြန်နေနော်။အဲတော့ဝင်လေကစရှုမယ်။ရှုလိုက်တဲ့အချိန်ခါမှာအဲလေးပေါ်မှာစိတ်ကိုညင်အောင်ကပ်ရပါတယ်နော်။စာကတော့ဖတ်ကြည့်ရင်နားလည်ပါတယ်နားမလည်တဲ့ဟာတွေရှိရင်မှတ်ထားပြီးမေးလို့ရပါတယ်နော်။စာရီအကုန်ရှောက်ဖတ်နေရင်တော့သိကြသွားမယ်နော်။ဒါကြောင့်ဘုန်းကြီးတနေ့လေးဟိုရှောက်ပြောမယ်။ဒီဝင်လေထွက်လေကတချို့မှဒီနှာသီးပြောင်းမှာထင်ရှားတယ်။တချို့ကဒီအထက်နှုတ်ခမ်းမှာထင်ရှားတယ်။ဘယ်လိုကြောင့်လဲလို့မေးစရာရှိတော့ဆရာတော်တစ်ပါးကတော့နောက်ထာတော့မဟုတ်ပါဘူး။သူကမှန်တဲ့အတိုင်းပြောတာပါပဲ။နှာခေါင်းရှည်တဲ့ပုဂ္ဂိုလ်တွေကြာရင်တော့ဒီနာရီမြတ်မှာထင်ရှားတယ်နှာခေါင်းတော်တဲ့ဘုန်းကြီးတို့ဗမာတွေကကြတော့အထက်နှုတ်ခမ်းမှာထင်ရှားတယ်ဆိုပြီးဒီလိုပြောတယ်နော်ဒီတော့အဲ့ဒီအထက်နှုတ်ခမ်းမှာဖြစ်စေနာရီမြတ်မှာဖြစ်စေစိတ်ကိုညင်အောင်ကပ်ကပ်ပြီးတော့အဲ့ဒီလေကိုပဲရှုရမယ်နေရာကိုမရှုနဲ့နော်နှာခေါင်းကိုစိုက်ပြီးကြည့်လိုက်ရင်အဲ့နှာခေါင်းအတွင်းမှာဓလေးပါရှိနေတယ်အဲ့ဓကမထာနဲ့အာဏာပါဏကသိရောတတ်နှုတ်ခမ်းကိုသိစိုက်လိုက်ရင်လည်းနှုတ်ခမ်းအပေါ်နှုတ်ခမ်းထဲမှာအကြီးပြားနဲ့အသားထဲမှာကဓာလေးဘကအမျက်ရှိတော့အဲ့ဓာတ်တွေကိုတော့တွေ့တယ်။အမာဒီလေးကနည်းနည်းဖြစ်လာလို့စိုက်ရှုလိုက်လို့ရှင်ဒီထဲမှာပူရာအေးရာဒွန်းနာမာရာစသည်ဖြင့်ဒီလိုဓာတ်သဘောတွေကတော့တွေ့တော့ဓာတ်သဘောအပေါ်မှာစိတ်ကရောက်ရောက်သွားတတ်တယ်။အဲ့ဒါကြောင့်ဘုန်းကြီးတို့ကဒီအထက်နှုတ်ခမ်းရှုမယ်ဆိုရင်အထက်နှုတ်ခမ်းရဲ့အထက်နည်းနည်းလေးလောက်နှမ်းစီလောက်ဖြစ်စေဟိုနှမ်းစီ2000လောက်ပဲဖြစ်စေပေါ့နည်းနည်းလေးခွာပြီးအပေါ်ဘက်မှာဖက်နေဝင်နေထွက်နေတဲ့လေလေးကိုစိတ်ကကပ်ရတယ်အဲ့ဒီလိုကပ်ပြီးရှုတဲ့အချိန်ခါမှာအရေးအကြီးဆုံးစည်းကမ်းကဟောမကြီးတတိပြည့်ရံဆိုတာလေးပါတယ်ဖုဒ္ဓဖုဒ္ဓကာတိပဏတတိံထပိတ္တဝဘာဝန္တတေဝဘာဝနာတံပိစတိဝင်သက်လေထွက်သက်လေထိသွားရာထိမှုထင်ရှားရာအရ၌သာလျင်တတိကိုတည်စီ၍တတိကိုထား၍အာနာပါနကမ္မထံကိုပေါင်းများအထုသောယောဂဝဆရပုဂ္ဂိုလ်ဤတန်တန်၌သာလျင်အာနာပါနတတိတမာတိဘာဝနာသည်ပြည့်စုံပြည့်စုံ၌၏အဲ့ဒီစည်းကမ်းကတိတ်အရေးကြီးပါတယ်နော်ဒေါ့လျှောက်သွားတယ်ဒေါ့လျှောက်ဆိုတာကသရုတ်တဆန်အထိသွားတယ်ထိတဲ့နေရာမိမိနှုတ်ခမ်းကိုသတ်မှတ်ထားရင်အထက်နှုတ်ခမ်းပေါ့နော်နာသီးပြားသတ်မှတ်ထားရင်လည်းနာသီးပြားအဲ့ဒီနေရာကနေစိတ်ကမရွှေ့ရအောင်ပေါ်ရာလေးလျှောက်ပြီးတော့မမှတ်ရဘူးเนาะရှောက်မှတ်နေရင်တော့ဒီလုပ်ငန်းခွင်ပြတ်သွားတာပဲ။ဘာဖြစ်လို့လဲ तू ကအာနာပါနဆိုတာကအာနာပါနကိုရှုမှအာနာပါနကမ္မထံဖြစ်တယ်။အာနာပါနမရှုဘဲနဲ့ရှုကျင်တာတွေရှောက်ရှုရင်တော့ဒါအာနာပါနကမ္မထံမဟုတ်တော့ဘူး။အဲဒါကြောင့်အာနာပါနကမ္မထံနဲ့မိမိကဇန်သမာဓိကိုထူထောင်ခြင်းနဲ့ဆိုရင်ဒီထိထိသွားတဲ့နေရာကနေမရွှေ့ပါနဲ့เนาะဒါတောင်းလျှောက်ပဲဒါအသိအရေးကြီးတယ်။အဲဒီလိုရွှေ့ပြီးရှောက်လိုက်လိုက်ရင်တော့ပြဿနာကတော်တော်လေးရှုပ်ပြီเนาะအဲ့တော့နောက်တစ်ခုရှောင်ရမှာကဒီလိုတမာတိထူထောင်လိုက်တဲ့အပိုင်းမှာဝင်လေထွက်လေအာယုံပေါ်မှာဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်သွားရင်တော့ ဒါပြဿနာဘာမှမရှိတော့ဆက်တာအထောက်တော့ရေတွက်တဲ့ဂဏနာနည်းကိုအသုံးပြုနေဖို့လဲအကြောင်းမရှိဘူးသို့တော့စိတ်ကမတည်ဘူးဟိုတရိယာလဲဒီတရိယာလိုက်ပေါ့နော်ဟိုရောက်လဲဒီရောက်လဲစိတ်ကဖမ်းလို့မမိဖြစ်နေမယ်ဆိုရင်တော့အထက်ကရာများကအကြံပေးထားတာကတော့ရေတွက်တဲ့ဂဏနာနည်းလေးကိုအကြံပေးတယ်အဲဒီတော့ရေတွက်တဲ့ဂဏနာနည်းကိုအကြံပေးတဲ့အပိုင်းမှာဝင်လေထွက်လေ1ဝင်လေထွက်လေ2ဝင်လေထွက်လေ3ဝင်လေထွက်လေ4ဝင်လေထွက်လေ5ဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ10ရက်ချင်းလေးရပါနော်ဒီတော့9နဲ့10ချာကြိုက်တဲ့နေရာမှာတော့ရက်နေတယ်သို့တော့အဲ့ဒီရေတက်တာကဏ္ဍကသတ်မှတ်ထားတာပို့ကောင်းပါတယ်နော်တခါတလေ10တခါတလေ9တခါတလေ10အဲ့လိုလှုပ်လိုက်ရင်တော့ပုံသိမ့်မကြောက်10ဆိုလဲ10ပုံသိမ့်ရှုနေဟုတ်တယ်မလားဘုန်းကြီးတို့ကျေးဇူးတော်ရင်ကန်းဒီဆိုတော်ဘုရားကတော့မဂ္ဂင်၈ပါးကိုအမှတ်ရဇေခြင်းနဲ့အတွက်သူကတော့ရှေ့ထီသင်ပေးတယ်နော်အဲ့ဒါတက်ကနေရှေ့ထီအဲ့လိုရှုလိုက်တဲ့ခါနောက်တစ်ခါလဲတက်ကရှေ့ထီအဲ့လိုရှုနေတဲ့ခါမှာဒီတက်ကနေရှေ့အတွင်းငါစိတ်ဘယ်မှမထွက်เสียဆိုတဲ့ဒီလိုစိတ်ကလေးကိုတင်းပြီးတော့ရှုရတယ်ပြုံပြုံပြုံပြုံလုပ်နေရင်တော့သိမ့်မလွယ်ဘူးနော်ဘုန်းကြီးတို့တလောကအင်ဒိုနီးရှားမှာတရားစခန်းလုပ်တော့ဘာလား organizer ခေါ်လာဘာလား incharge လုပ်တဲ့ပုဂ္ဂိုလ်ကဟိုယောဂီတယောက်ကိုကြည့်တယ်ယောဂီတယောက်ကတရားထိုင်တော့ပြောနေတယ်ဘာဖြစ်လို့ပြောနေတော့မပြောတတ်ဘူးနော်အဲ့ဒါနဲ့သူကဘာဖြစ်လို့တရားထိုင်တာပြောသွားယောဂီကစိတ်ဓာတ်နဲ့ကြားပြီးဘုန်းကြီးလာလျှောက်တော့ဘုန်းကြီးကလည်းဘာမှပြောလို့တတ်သိတော့မတတ်နိုင်ပါဘူးဒါဖြစ်နေသူကတရားနဲ့ပဲဖြောင်းဖြောက်ပြီးပြေးလိုက်ပါတယ်ဒီပြောတာကအကြောင်းကနှစ်ချက်ရှိပါတယ်အနဘာနာအာယုံကနေစိတ်ကလွတ်ပြီးပြုံးစရာဖြစ်တဲ့အာယုံတွေပေါ်မှာစိတ်ကရောက်သွားတာလည်းဖြစ်ခြင်းဖြစ်နိုင်တယ်နော်။သို့မဟုတ်ဒီဝင်လေထွက်လေကိုရှုနေရကစိတ်ကငြိမ်သွားတဲ့အခါမှာလည်းဒီစိတ်ကတိတ်ငြိမ်လာလို့ရှိရင်ပိဋိပတ်တိတွေကဝင်လာပါတယ်။အဲ့ဒီအခါမှာလည်းနည်းနည်းလေးပြုံးတာဖြစ်ခြင်းလည်းဖြစ်တတ်ပါတယ်နော်။ဒါကြောင့်သူကဒီဝင်လေထွက်လေမှာတက်ကနေရှစ်အထိရေတွက်နေရင်အဲရေတွက်တဲ့အခါမှာငါစိတ်တိဘယ်မှမထွက်เสียဆိုပြီးတော့စိတ်ကိုခတင်းနေလေးထားပြီးတော့ရှုပါနော်နောက်တစ်ခါလည်းတက်ကရှစ်အထိဘယ်မှမထွက်เสียနောက်တစ်ခါလည်းတက်ကရှစ်အထိဘယ်မှမထွက်เสียအဲ့ဒီလိုစိတ်တက်ကိုခတင်းနေလေးထားပြီးရှုလိုက်တဲ့အခါမှာယောဂီအများစုကတော့စိတ်သာတကယ်ကြိုးစားလိုက်ရင်စက္ကန့်ပိုင်းမိနစ်ပိုင်းလောက်တော့စိတ်ကမထွက်ဖက်နဲ့ငြိမ်နေတာတော့တွေ့တယ်အဲ့ဒီလိုတွေ့ပြီဆိုလို့ချင်းဥမာ1မိနစ်လောက်စိတ်ကငြိမ်ကဲကြိုးစားပါ2မိနစ်လောက်ရအောင်ကြိုးစားပါဒီလိုပဲတွန်းတင်ပေးရတာ2မိနစ်လောက်ငြိမ်ပြီဆိုရင်နောက်တစ်ထိုင်3မိနစ်လောက်ရစီရမယ်စသည်ဖြင့်ဒီလိုတစ်ဖြည်းဖြည်းတိုးသွင်းလိုက်ရင်အနည်းဆုံး9ဝက်လောက်အထိထိုင်နိုင်ငြိမ်နေပြီဆိုရင်ပေါ့အဲ့ဒီခါမှာရေတွက်တဲ့နည်းကိုလွှတ်လိုက်ရေတွက်တဲ့နည်းကိုလွှတ်လိုက်ပြီးတော့ဘာလုပ်ရမလဲမရေတွက်ဖက်နဲ့အဲ့ဒီဝင်လေထွက်လေကိုရှုကြည့်ရှုလိုက်လို့စိတ်ကလေးပေါ်မှာညှိပြီးကတ်နေပြီဆိုရင်တော့အဲ့ဒီသမာဓိကိုတဏှာကြီးလောက်အထိရောက်အောင်ထူထောင်တာကတော့ပုံကောင်းတယ်။အဲဒီလိုထူထောင်လိုက်တဲ့အချိန်ခါမှာအသက်ရှူနှေးလို့မြန်နေရင်လည်းမြန်နေအတိုင်းဒုက္ခသိအောင်သာကြိုးစားနှေးတိုးအောင်မလုပ်နဲ့အသက်ရှူတိုးသွားအောင်မလုပ်နဲ့သူ့သဘာဝအတိုင်းသာရှူနေ။ဒုက္ခသိနေရင်ပြီးတာပဲ။အသက်ရှူမြန်လို့တိုးနေရင်လည်းတိုးတဲ့အတိုင်းသိ။အသက်ရှူနှေးလို့မြန်နေရင်လည်းအရှင်းနေရင်လည်းရှည်တဲ့အတိုင်းသိ။အသက်ရှူနှေးတာမြန်တာကိုပြောတာပါနော်။အသက်ရှူနှင်းရင်တော့ရှည်တယ်လို့ခေါ်တယ်။အသက်ရှူမြန်ရင်တော့ကြိုတယ်လို့ခေါ်ပါတယ်။အဲ့ဒီရှည်လဲရှည်တဲ့အတိုင်းသိအောင်မမှတ်နဲ့။မှတ်ချင်ရင်ဝင်လေထွက်လေဒီလိုပဲမှတ်နေ။ရှည်တယ်ကြိုတယ်လို့မှတ်လို့ရှိရင်ဟာတကယ်ရှည်တာဟုတ်ဟုတ်ကဲ့လား။ခုနကနည်းနည်းတိုးသွားတယ်ထင်တယ်ခုဟာတိုးလားရှည်လားစသဖြင့်အဲ့ဒီလိုစဉ်းစားဝေဖန်မှုတွေကများလာတယ်။များလာတဲ့အတွက်ကြောင့်ရှည်လဲရှည်တဲ့အတိုင်းထောက်လျှောက်သိအောင်သာကြိုးစား။တိုးလဲတိုးတဲ့အတိုင်းထောက်လျှောက်သိနေအောင်သာကြိုးစား။အဲ့လိုကြိုးစားလိုက်တဲ့အခါမှာဘုန်းကြီးတို့စာပေစည်းကမ်းပေါ့လေအထက်ကရန်ဆရာတော်ကဥပမာအမျိုးမျိုးနဲ့ဆုံးမထားပါတယ်ဒီဘက်မှာမှန်တမ်းလွယ်ကူတဲ့ဥပမာကတော့ဒီသစ်တုံးတစ်ခုပေါ့နော်ဒီသစ်တုံးတစ်ခုကိုလွှတ်နဲ့တိုက်တယ်ကြည့်တဲ့အခါမှာလွှတ်ကိုကြည့်ရမှာပဲဒါပြင်းနဲ့ဒီလွှတ်ကသစ်တုံးကိုဖြတ်နေတဲ့အချိန်ကမှာဟိုဘက်သွားလိုက်ဒီဘက်သွားလိုက်သွားနေတယ်သွားနေပြီဆိုရင်ခိုးဘက်ကိုသွားတဲ့နောက်လိုက်ကြည့်မယ်ဒီဘက်သွားတဲ့နောက်လိုက်ကြည့်မယ်ဆိုရင်တမရင်းကမဖြစ်ဘူးတင်တုံးမှာလာထိတဲ့နေရာကဒါဒီလွှတ်ကိုစောင့်ကြည့်နေနော်ခိုးဘက်သွားတာဒီဘက်သွားတာမသိဘူးလားဆိုသိတော့သိလိမ့်မယ်ဒါပြင်းနဲ့စိတ်ကမလိုက်ရင်ပြီးတာပဲအဲ့ဒီလိုရှုနေလိုက်တဲ့အချိန်ခါမှာ စိတ်ကငြိမ်းလာပြီဆိုလို့ရှင်အဲရှည်လဲအစအဆုံးထောက်လျှောက်သိအောင်ရှုတို့လဲအစအဆုံးထောက်လျှောက်သိအောင်ရှုအဲ့ဒါကနံပါတ်3အဆင့်ရောက်သွားတယ်နော်တစ်ကရှည်တာသိရမယ်နှစ်ကတို့တာသိရမယ်ရှည်တာကိုတတ်တတ်အထုတ်တယ်တို့တာကိုတတ်တတ်အထုတ်တယ်ဒီလိုမလုပ်နဲ့ရှည်လဲရှည်တဲ့အတိုင်းသာရှုတစ်ထိုင်တည်းမှာတို့လဲတို့တဲ့အတိုင်းသာရှုတစ်ထိုင်လုံးရှည်လဲဘာမှမဖြစ်ဘူးတစ်ထိုင်လုံးတို့နေလဲဘာမှမဖြစ်ဘူးမိမိကဒီလေးပေါ်မှာစိတ်ကိုညင်အောင်သာကတ်ထားလိုက်လို့ငြိမ်းလာပြီဆိုရင်အဲ့မှာစဝင်တာကနေဆုံးတဲ့အထိရက်သွားတဲ့အထိပေါ့စထွက်တာကနေဆုံးသွားတဲ့အထိတောက်လျှောက်သိအောင်ဒီမိမိတတ်မှတ်ထားတဲ့နေရာကနေစောင့်ရှုရတယ်အဲ့လိုရှုလိုက်တဲ့အချိန်ခါမှာလေနဲ့စိတ်နဲ့တသားတည်းဖြစ်ပြီးတော့ညှိပြီးကတ်နေတယ်ကတ်နေပြီဆိုလို့ရှိရင်တော့အဲ့ဒီသမာဓိကိုခိုင်အောင်ဆက်လက်သာထူထောင်နေထူထောင်လိုက်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီအရှိအတုံရှုတဲ့အပိုင်းမှာလည်းနမိတ်ဆိုတာပေါ်တတ်ပါတယ်ခုလိုအစအဆုံးကိုတောက်လျှောက်သိအောင်ရှုနေတဲ့အပိုင်းမှာလည်းနမိတ်ကပေါ်တတ်တယ်သို့သော်တချို့ယောဂီများမှာတော့အခက်ခဲကနည်းနည်းရှိလာတယ်ဒီဝင်လေထွက်လေကအသက်ကနည်းနည်းလေးပြင်းပြင်းရှုတတ်တဲ့အလေးအကျင့်ကြောင့်ဖြစ်ခြင်းလည်းဖြစ်မယ်နည်းနည်းလေးကျန်းနေတယ်တိမ်မွေ့မသွားဘူးတိမ်မွေ့မသွားဘူးဆိုရင်တော့အထင်ကရာဆရာတော်ကတိမ်မွေ့ဇင်းရမယ်ဆိုတဲ့အာဘောကတမန္နာဟာရပေါ့နော်သိမ်မွေ့စီရမယ်ဆိုတော့ဥတီကျက်ကလေးထားပြီးတော့တက်တက်တော့သိမ်မွေ့ဟောမလုံနဲ့သိမ်မွေ့စီရမယ်ဆိုတော့ရွေကျက်ကလေးနဲ့အဲ့ဒါလေပေါ်မှာစိတ်ကိုညင်အောင်ကပ်ပြီးရှုနေတဖြည်းဖြည်းလေကသိမ်မွေ့သွားမယ်သိမ်မွေ့သွားတဲ့အချိန်ကမှငါလေကသိမ်မွေ့သွားပြီငါထင်ရှားအောင်ပြန်လို့မယ်ဆိုရှုရှဲရှုရှဲပြန်မလုံနဲ့ပြန်လုံလိုက်ရင်ဝရိယကလွန်သွားတဲ့အတွက်သမာဓိကပြန်လျှော့ချသွားမယ်အဲ့ဒါကြောင့်ဒီလေပေါ်မှာစိတ်ကိုညင်အောင်ကပ်နေပါကပ်ထားလိုက်တဲ့အချိန်ခါမှလေကလည်းတိမ်မွေ့ပြီတိမ်မွေ့တဲ့လေလေးကိုအစာအဆုံးထောက်လျှောက်သိအောင်ရှုနိုင်ရင်နံပါတ်4အဲစတုထပတ္တံဖျားအဆင့်အထိရောက်ပါတယ်နော်အဲ့ဒီပတ္တံဖျားအဆင့်အထိရောက်ရင်ဒီတိမ်မွေ့တဲ့လေလေးကိုထင်ရှားအောင်မလုပ်ဘဲတိမ်မွေ့တဲ့လေပေါ်မှာစိတ်ကိုငြိမ်းအောင်စူးစူးဆိုင်ဆိုင်ကိုက်နိုင်မယ်ဆိုရင်ထိုင်နေထိုင်နေလေတဏှာကြီးတဏှာကြီးကြောင်ကြောင်လောက်စိတ်ကအမြဲတမ်းငြိမ်းနေတယ်ထောက်လျှောက်ပေါ့တခါတည်းငြိမ်းတာမဆိုလိုဘူးနော်တဏှာကြီးဆိုတဏှာကြီးလုံးလုံးတောက်လျှောက်စိတ်မထွက်ဖက်နဲ့ငြိမ်နေရတဏှာကြီးခွဲဆိုလဲတဏှာကြီးခွဲနှစ်နာရီဆိုလဲနှစ်နာရီပေါ့အဲ့လိုငြိမ်းလာပြီဆိုလို့ရှိရင်တော့များသောအဖြစ်တော့နှစ်ရက်သုံးရက်လောက်အတွင်းမှာပဲနမိတ်စပေါ်ပါတယ်နမိတ်ဆိုတာကဘာလဲလို့မေးစရာရှိတယ်နော်နမိတ်ရဲ့အဓိပ္ပာယ်ကတော့ဘုန်းကြီးတို့အကြောင်းတရားလို့ဆိုလိုရင်းဖြစ်တယ်ဘာအကြောင်းလဲမေးရင်တော့ဇန်သမာဓိကိုရစေနိုင်တဲ့အကြောင်းပဲဘယ်လိုဇန်သမာဓိကိုရောက်စေနိုင်တဲ့အကြောင်းလဲလို့မေးတော့ तू ကအာယုံအကြောင်းတရားပါနော်အာယုံအကြောင်းတရားဆိုတာကဘုန်းကြီးတို့ဒီကြီးနမိတ်ကိုအာယုံယူပြီးတော့ရှုမှတ်ဇန်ကရမယ်နမိတ်ကိုအာယုံယူပြီးတော့မရှုခဲ့ရင်ဇန်ကမတက်နိုင်ဘူးပကတိဝင်လေထွက်လေရှုရုံနဲ့ဒီဇန်နံတရားဆိုတာကမဖြစ်နိုင်ဘူးအဲ့ဒါကြောင့်ဒီနမိတ်ပေါ်လာတဲ့အချိန်ခါမှာအဲ့ဒီနမိတ်ကိုဘာဖြစ်လဲဟိုမှာအောက်မှာကြည့်အထာနေနတန်နိမိတ်တံနေဝဝဏ္ဏတော့မနတိကတ္တပ္ပနလက္ခဏတော့ပစ္စဝက္ခိတ္တပ္ပံဒါကသိအရေးကြီးတယ်ယောဂီပုဂ္ဂိုလ်တော်တော်ခမ်းများများကတော့သူကဘာပြောလဲဒီနမိတ်ပေါ်လာရင်ဒီနမိတ်ကလေးကအယောင်လေးကဘယ်လိုအယောင်ဖြစ်တယ်ဒီအယောင်လေးကကောင်းတယ်ဟိုအယောင်ကကောင်းတယ်စသဖြင့်အဲ့လိုအယောင်အပေါ်မှာသူကနှလုံးသွင်းတတ်တယ်အယောင်ကအမျိုးမျိုးလဲပေါ်တတ်တယ်ပုံတံလဲအမျိုးမျိုးပေါ်တတ်ပါတယ်ဘယ်လိုပဲပေါ်ပေါ်ဒီနေရာကိုမရွှေ့ပါနဲ့ဒီနှစ်သိပြတော့ဘုအထက်နှုတ်ခမ်းတတ်မှတ်ထားတဲ့နေရာကိုမရွှေ့နဲ့အဲ့ဒီလေနမိတ်နမိတ်ကပေါ်လာရင်တော့ဘုံငင်းတဲ့နမိတ်ကိုတော့မြန်သွားအဖြစ်မကြည့်ပါနဲ့ကြည့်လိုက်လို့ရှိရင်သူကလည်းနည်းနည်းရှက်တတ်ပါတယ်ရှက်တတ်တော့သူကအကြည့်မခံဘူးနော်ဒါကြောင့်နမိတ်ကခိုင်းနေပြီနမိတ်မှာစိတ်ကအလိုလိုသွားကတ်သွားပြီဆိုရင်တော့အဲ့ဒါပိုကောင်းတယ်ကတ်သွားပြီဆိုလို့ရှိရင်တော့နမိတ်ကိုသာဆိုက်ရှုမကတ်သိဘူးဆိုလို့ရှိရင်တော့ပကတိဝင်လေထွက်လေကိုပဲကြည့်နေပါကြည့်နေရကနေဝင်လေထွက်လေနဲ့နမိတ်နမိတ်နဲ့ဝင်လေထွက်လေကတသားတည်းဖြစ်နေတယ်ခွဲလို့မရတော့ဘူးဆိုရင်နမိတ်မှာစိတ်ကကတ်သွားတယ်အဲဒီလိုကတ်တဲ့အချိန်ခါမှာနမိတ်ပေါ်မှာပဲစိတ်ကိုညင်အောင်ကတ်ပြီးရှုလိုက်အဲဒီအချိန်ခါမှာပကတိဝင်လေထွက်လေကိုမေ့ထားပါပြန်မကြည့်နဲ့ရှိတော့ရှိနေတယ်ရှိပင်နဲ့လေကိုမကြည့်ဘဲနဲ့နမိတ်ကိုကြည့်အဲဒီနမိတ်ကြည့်တဲ့အခါမှာနမိတ်ကရှည်ခြင်းလဲရှည်တတ်တယ်တိုးခြင်းလဲတိုးတတ်တယ်ဝိုင်းညင်လဲဝိုင်းတက်တယ်ဘာမှမဖြစ်ဘူးသို့တော့ဒီနေရာမှာပြဿနာကဘာပေါ်လာတတ်တယ်ဆိုတော့ယောဂီအများစုမှာကတော့နမိတ်ကိုများသောအဖြစ် တွေ့တတ်ပါတယ်သို့တော့တချို့ယောဂီတွေကတမာရီကောင်းလာပြီဆိုရင်နမိတ်ကိုမတွေ့ဘဲနဲ့ဒီပောင်းခြင်းမှာအလင်းရောင်တွေတွေ့နေအဲ့ဒီအလင်းရောင်ကိုသွားတော့စိုက်စိုက်ပြီးကြည့်တတ်တယ်မကြည့်ပါနဲ့လို့သူတို့ကပြောတယ်ပြောလို့လည်းမရဘူးသူတို့ကနည်းနည်းလေးချောင်းကြည့်ကျင်တယ်ချောင်းမကြည့်ရရင်သူတိတ်မကျင်နိုင်ဘူးငါမှအလင်းရောင်ပေါ်လာပြီဆိုပြီးဒါလေးပဲဝမ်းမြောက်ဝမ်းသာနဲ့သွားသွားကြည့်တတ်တယ်မကြည့်ပါနဲ့သူတို့ကပြောတယ်ဒီထိတဲ့နေရာကိုလွတ်လို့မရဘူးနောက်သူကနမိတ်ကတချို့မှဝေးဝေးမှပေါ်နေတယ်တကယ်တော့ဒါနမိတ်မဟုတ်ဘူးအလင်းရောင်ပဲဒါဖြင့်လည်းပုံသဏ္ဍာန်မျိုးမျိုးနဲ့လည်းပေါ်တတ်ပါတယ်ဒါသူတို့ရဲ့အတိတ်ကစီးပူးထားတဲ့ပါရမီပေါ်မူတည်ပါတယ်ဒီတော့ယောဂီတော်များများကတော့တရားထိုင်လို့ကောင်းတဲ့အချိန်ဟာဘယ်ချိန်လဲလို့မေးလိုက်ရင်တော့စပိစနည်းနည်းလေးနားလိုက်တယ်နားပြီးတရားထိုင်ရင်အဲ့ဒီအချိန်ကဘုံကောင်းတယ်အဟာရတွေကအပိထောက်မှတော့ခန္ဓာကိုယ်ကလည်းတောင့်တင်းနေတယ်စိတ်ကလည်းအဲ့ဒီအချိန်ကမှအာတန်နေတယ်ခန္ဓာကိုယ်ကတောင့်တင်းတဲ့အတွက်စိတ်တက်ကလည်းပုံပြီးအကောင်းနေတယ်အဲ့ဒီအချိန်ကမှရှုလို့တော်တော်လေးကောင်းတတ်ပါတယ်နေ့အခါဒီနေ့လုံးမနဲ့၄နာရီလောက်ကနေစပြီးရှုလှလိုက်တာညနေပိုင်းညပိုင်းလောက်ရောက်လာတော့သူကဘာဖြစ်လာလဲနည်းနည်းပင်မလာပင်မလာတော့တချို့တမာရီသိပ်မဖြစ်ကြဘူးသို့တော့ပါရမီပေါ်တော့မူတည်တယ်တချို့ပုဂ္ဂိုလ်ကအညာဘိုင်းအထုဝတ်မှာပို့ပြီးတော့အထုလုံးကောင်းတယ်အဲ့ဒါကအတိတ်ကသူတို့ညာဘိုင်းမှာတော်တော်လေးအလေးကရုပြုပြီးတော့ပါရမီထောင်ခဲ့တဲ့ပုဂ္ဂိုလ်တွေပဲဒီတော့အဲ့ဒီလိုရှုနေတဲ့အချိန်ခါမှာနမိတ်မှာစိတ်ကကတ်သွားပြီဆိုရင်တော့နမိတ်အပေါ်မှာပဲစိတ်ကိုညင်အောင်ကတ်ပြီးရှုနေပါရှုနေလိုက်တဲ့အချိန်ခါမှာအဲ့ဒီနမိတ်ကိုတဲ့ဝန္ဒတော့အယောင်အစင်းအဖြစ်သွားနှလုံးမသွင်းပါနဲ့လက္ခဏာတော့သဘောဝလက္ခဏာကိုလည်းသွားပြီးတော့နှလုံးမသွင်းနဲ့။တာမင်ညလက္ခဏာကိုလည်းသွားနှလုံးမသွင်းနဲ့။အယောင်နှလုံးမသွင်းရဘူးဆိုတော့ကအယောင်ကိုသွားနှလုံးသွင်းလိုက်ရင်တမာရီအပေါ်မူတည်ပြီးတော့အယောင်ကပြောင်းပြောင်းနေတတ်တယ်။ဘုန်းကြီးကန်းနီမှာဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း53နှစ်လောက်ကဆိုကြပါစို့နော်။ကန်းနီသရောဘုရားကြီးလည်းရှိကြရှိနေပါသေးတယ်။အဲ့ဒီအချိန်ကမှကန်းဒီမှာဘုန်းကြီးတို့တရားအားထုတ်နေတော့မုံရပေပင်တိုက်ကနိုင်ကဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဥကောဝိရနဲ့ဆုံတော့ဆရာတော်ဥကောဝိရကဘုန်းကြီးတိုက်တွန်းတဲ့အရှင်ပြာကိုရောလေးဟိုမှာအဲ့ဒီတကကြီးသွားပြီးတရားဆွနေပါလားဒီတကကြီးကသိပြီးတော့တရားကောင်းတယ်ဒါနဲ့ဘုန်းကြီးလည်းတိုက်တွန်းတဲ့အဲ့ဒီတကကြီးသွားဆွနေပါတယ်တကကြီးကရောင်တုံးကြီးနဲ့သူ့အတွေ့အကြုံတွေသူကရှောက်ရှင်းပြတာသူကဒီနမိတ်ကိုခိုင်းလာတယ်ခိုင်းလာတဲ့အချိန်ခါမှာဒီနမိတ်ကိုပလဲလုံးဖြစ်စေဆိုတာနဲ့ပလဲလုံးဖြစ်သွားတယ်။ရွယ်လုံးဖြစ်စေဆိုတာနဲ့ရွယ်လုံးဖြစ်သွားတယ်။ရှင်းစေဆိုရင်ရှင်းသွားတယ်။တွန်းစေဆိုရင်တွန်းသွားတယ်။အဲ့ဒီကန်းဒီကနေပြီးတော့ရှင်တော်ကဘုရားကိုသူကကြည်ကျင်နေဆိုရင်သူကလှမ်းစိုက်လိုက်ရင်သင်္ဘောဆလိုက်မိနဲ့ထုတ်ထားတယ်လို့ရှင်တော်ကဘုရားရှင်တော်ကစေတော်ကြီးကသူ့အယုံထဲမှာပေါ်လာတယ်။အဲ့ဒီပုံစံတွေကဇန်သမารိကိုဖြစ်စေတယ်လားဆိုတော့မဖြစ်စေဘူး။ဒါကြောင့်သူကအထက်ကရကဖုထဖုထောကာတိပဏတတိံထပိတဘာဘာဝန္တတိဘာဘာဝနာတံပိစတိဖြည့်ထည်သွားတဲ့နေရာမှာတတိကပြေရှုပါမှာအနာပါနတတိတမာရိဘာဝနာကပြည့်စုံပြည့်စုံနေတယ်ဒီစည်းကမ်းကိုမေ့လို့မရဘူးအဲဒီတော့ဒီမှာသူကနမိတ်ပေါ်လာတဲ့အခါမှာနမိတ်ကိုအယောင်နေမိမိကကစားနေတယ်ပလဲလုံးဖြစ်စေရွယ်လုံးဖြစ်စေစသည်ဖြင့်ဒီလိုအယောင်နေနေပါစေဖြူပါစေဝါပါစေနီးလေဖြူတယ်ဝါတယ်ဒါတမာရိရင့်လိုက်ဖြစ်ပါတယ်အဲဒီလိုအယောင်တွေကပြောင်းနေတော့တမာရိကဖြေအောင်မလားရှော့ကြသွားတယ်အဲ့ဒါကြောင့်အယောင်အပြင်းလည်းနှလုံးမသွင်းပါနဲ့နောက်တစ်ချက်နတ်လက္ခဏာတို့သဘာဝလက္ခဏာလည်းသွားနှလုံးမသွင်းနဲ့တာမင်ညလက္ခဏာလည်းနှလုံးမသွင်းနဲ့သဘာဝလက္ခဏာဆိုတာကဒီဝိလင်ထွက်လေမှာဓာတ်ကြီးလေးပါရှိပါတယ်နည်းနည်းလေးအထဲဘက်ကိုလိုက်ကြည့်လိုက်တွန်းကန်နေတဲ့သဘောမာနေတဲ့သဘောသုံးဖို့ဘူးတဲ့သဘောအေးတဲ့သဘောတွေအကုန်တွေ့နိုင်တဲ့ဓာတ်လေးပါအဲ့ဒီဓာတ်ကိုသွားနှလုံးသွင်းလိုက်တော့အာနာပါနကမ္မဋ္ဌာန်းဘုံတော့ဓာတ်ကမ္မဋ္ဌာန်းဖြစ်သွားပြန်တယ်ဒါကမ္မထံပြောင်းသွားတယ်နောက်တစ်ခုတာမင်ညလက္ခဏာနဲ့နှလုံးမသွင်းနဲ့တဲ့တာမင်ညလက္ခဏာဆိုတော့ကယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုတဲ့အပိုင်းကိုတာမင်ညလက္ခဏာကိုရှုတယ်လို့ပြောပါတယ်သူကယုတ်ပရမတ်လည်းမသိသေးနံပရမတ်လည်းမသိသေးဘူးဝင်လေဖြစ်ပြအနိစ္စထွက်လေဖြစ်ပြအနိစ္စအဲ့ဒီလိုသွားလုံနေရင်ကိုဒီဇန်သမားတွေရမလားမရနိုင်ဘူးဒါပြောတာနော်ဒီတော့ဒီစည်းကမ်းလေးတွေကလုပ်ငန်းခွင်မှာအမှန်တန်အ အရေးကြီးပါတယ်မိမိကဘာလိုချင်တယ်လဲဥတည်ချက်ထားဇန်သမารီကိုလိုချင်တယ်ဆိုလို့ချင်းဒီစီကံအတိုင်းကိုလိုက်လာပြီးပြုချင်ရမယ်အဲ့လိုရှုလိုက်တဲ့အပိုင်းမှာပေါ်ဇမန်နမိတ်ကမခိုင်းသေးရင်တော့နမိတ်ကိုမကတ်နဲ့နမိတ်ကခိုင်းလာပြီဆိုလို့ရှိရင်တော့နမိတ်ကိုကတ်ကတ်တဲ့ခါမှလည်းဒီထိတဲ့နေရာမှာလွတ်ပါနဲ့သူဖတ်သူရှင်းချင်းရှင်းလိုက်မကြည့်နဲ့တိုးချင်းတိုးလိုက်မကြည့်နဲ့အဲ့ဒီနမိတ်မှာစိတ်ကိုညင်အောင်ကတ်ထားလိုက်ရင်ကြာတော့သမာဓိကအရှင်ကောင်းလာလို့နမိတ်ထဲမှာစိတ်ကနစ်မြုပ်သလိုဖြစ်ပြီးတော့ငြိမ်လာပြီဆိုရင်တော့အများအပြားတော့နမိတ်ကကြည်တောက်သွားတယ်သို့တော့ယောဂီတို့ခမင်းများမှာတော့သူကမိခိုးရောင်စပြီးပေါ်တတ်ပါတယ်နော်ဒါကတော့ရေပုံရအများစုပြောတော့ပါတခြားအယောင်တွေလည်းပေါ်ပါတယ်မိခိုးရောင်လောစပေါ်ရင်အဲ့နမိတ်မှာလည်းစိတ်ကကတ်လို့ရရင်တော့ကတ်ကြည့်ပါကတ်ကြည့်လိုက်လို့သမာဓိကထူထောင်လို့ရပြီဆိုရင်တော့အဲ့ဒီမိခိုးရောင်ကနေပြီးတော့ဝါကွမ်းဆိုင်လို့ဖြူဖွေးသွားတဲ့အသွင်းပြောင်းသွားတယ်ဒီနမိတ်ကလေးကဝါကွမ်းဆိုင်လို့ဖြူလာပြီဆိုရင်အဲ့ဖြူနေတဲ့နမိတ်မှာစိတ်ကိုငြင်းအောင်ဆက်ကပ်ပြီးတော့သမာဓိကိုထူထောင်နိုင်ခဲ့မယ်ဆိုရင်တော့ကြည်တောက်သွားတယ်။တော့ကြာကြဲတော့ရှုကြဲခဲ့တော့ကြည်သွားတယ်။အဲ့ဒီအစ်စ်နေမှာမှတ်ရမလားမမှတ်ရဘူးလားလို့တချို့ယောဂီတွေကမေးပါတယ်။အဲ့ဒါကတော့စိတ်ကြည့်လို့စိတ်ကငြိမ်ကပ်ပြီးနေရင်တော့ဘုန်းကြီးကမမှတ်စေချင်ဘူး။အကယ်စိတ်ကြည့်လိုက်လို့စိတ်ကမငြိမ်ဘူးထွက်ထွက်လစ်လစ်သွားတယ်။ခဏခဏလစ်လစ်သွားတယ်ဆိုရင်တော့အဲ့ဒီခါမှတော့အမှတ်ခိုင်းပါတယ်နော်။ဒီပရမဇန်သမารိအထိမှတ်လို့ရတယ်ဒုတိယဇန်သမารိကလည်းစပြီးအထပိုင်းဇန်ဒီမှာသွားမှတ်လိုက်ရင်ဘာဖြစ်လဲဘုန်းကြီးတို့စာပေမှာဝိတက်ကဝိစာရဝစီသင်္ခါရောဆိုပြီးတော့ဒီလိုလပ်ပါတယ်ဝိတက်ကဝိစာရဝစီသင်္ခါရောဒီမှတ်နေတဲ့ဝစီလေးကိုဖြစ်စေတာကဝိတက်ဝိစာရဥဆုံးတဲ့စိတ်ကဖြစ်စေတာအဲဒီတော့ပရမဇန်မှာဝိတက်ဝိစာရပိဋိတုကဧကဂရဆိုတဲ့ဆိုင်က၅ပါးရှိတာမှန်တယ်ဒုတိယဇန်ကျတော့ဝိတက်ဝိစာရကမရှိတော့တော်တော်မှတ်နေဝိတဝိဇ္ဇာကပြန်ပြန်ဝင်လာပြန်တယ်အဲဒုတိယဇန်ကုလို့ရတဲ့အထမခိုင်ကန်းတော့ဘူးတော်မှတ်နေတော့မှတ်နေတော့ဝိတဝိဇ္ဇာကပြန်ပြီးဝင်ပြန်တယ်ပြန်ပြန်ရှင်းကြတယ်အဲ့ဒါကြောင့်အထပိုင်းဇန်နေကြရင်တော့သူကမှတ်လို့မရတော့အထပိုင်းဇန်ကတော့မမှတ်နဲ့လုံးဝမမှတ်နဲ့မှတ်လိုက်တဲ့ဇန်ကပြန်ရှင်းတာပဲဒါကြောင့်အဲ့ဒီအလေးအကျဉ်းကြီးပါတော့မှဆိုလို့ဒီလိုနမိတ်ကစိုက်ကြည့်လိုက်လို့စိတ်ကငြိမ်ကပ်လာပြီဆိုရင်အဲ့ဒီငြိမ်ကပ်နေတဲ့နမိတ်မှာဘာဝနာစိတ်ကိုညီမစွာကပ်ပြီးတရားကြိုးစားလိုက်ကြိုးစားလိုက်ရင်ကြီးတောက်လာကြီးတောက်လာတဲ့ဒီနမိတ်မှာစိတ်ကိုငြိမ်အောင်ထပ်ပြီးကပ်နိုင်မယ်ဆိုရင်အဲ့ဒီစိတ်ကလေးကဒီကြီးတောက်နေတဲ့နမိတ်ထဲမှာနစ်ပြီးတော့ငြိမ်သွားတယ်ဒီလိုနစ်ပြီးငြိမ်ဝတ်စွာတည်နေတဲ့သမာဓိကိုပဲလေဒီတော်ဘုရားကစိုက်စိုက်စူးစူးအထူးမြဲမြံရှုအားတန်ဇန်ဟုခေါ်တတ်ဆိုပြီးဒါဇန်ပြောတာခင်ကတော့သူကတချို့ကဒီဇန်နဲ့အဘိညာဉ်ကိုမခွဲတတ်ဘူးမြေချိုးမိုးပြန်တာကအဘိညာဉ်ရဲ့အရာပါဇန်မဟုတ်ပါဘူးအဲဒီတော့ဘုန်းကြီးတစ်ပါးဆိုကြပါစို့လေနည်းနည်းဖောက်ကိုပြောင်းလောင်းတဲ့ဘုန်းကြီးပါပဲသူတစ်ပတ်တယောက်ကဘုန်းကြီးတို့ရိတ်သာခွင့်တစ်ခုဖမ်းမှရှိတော့အိမ်မှာသွားအထုတ်နေတယ်နင်ခက်မြန်မြန်ဇန်နဲ့ပြန်လာခဲ့ငါလေရင်ခွင့်ရနေလာကြိုးမဲ့ဟောအဲ့ဒီလိုအမှန်ကအဘိညာဉ်ကလာကောင်းမြေချိုးမိုးပြန်နေတယ်ဗျဘုန်းကြီးတို့အဘိညာဉ်မသိမ်းပါဘူးဒီဇန်သမารိကဝိပဿနာရဲ့အခြေခံအဖြစ်သာထူထောင်ခိုင်းတာပါနော်အဲဒီတော့ဒီစိုက်စိုက်စူးစူးရှုလိုက်တဲ့အခါမှာစိတ်ကငြိမ်ဝတ်စွာကတ်တဲ့အခါမှာသူကနိဗ္ဗာန်ကိလေသာအငြိအကျေးတွေကိုလည်းသူကလောင်ကျွမ်းစေတယ်ဆိုလိုတာကတော့ဒီတင်ကအဖြစ်ပဲခွာဝိက္ခမနာအဖြစ်ခတ်ကြကြပဲခွာထားတယ်တဏှာကြီးဇံမနေနှံ့ရင်တဏှာကြီးလုံးလုံးဒီနိဗ္ဗာန်တွေမဝင်တော့ဘူးဝေကွာသွားတယ်နှစ်နာရီနေနှံ့ရင်နှစ်နာရီလုံးလုံးဝေကွာသွားတယ်သုံးနိုင်ရင်နေနိုင်ရင်လည်းသုံးနိုင်ရင်လုံးလုံးဝိခွာသွားတယ်။အဲ့ဒီဝိခံဖနပဟံဖြင့်ဒီဇံကဒီနိဗ္ဗာန်ကိလေသာအငြိအကျေးကိုလည်းပဲခွာနိုင်တယ်လောင်ကျွမ်းစေနိုင်တဲ့အတွက်သူကဇံလို့ခေါ်တာပါ။အာယုန်တစ်ခုပေါ်မှာစွတ်စွတ်ဆိုင်ဆိုင်မြင်းမြင်းမြန်မြန်ရှုနိုင်တဲ့အတွက်ကြောင့်လည်းသူကဇံလို့ခေါ်ခြင်းဖြစ်တယ်။အဲ့ဒီသမာဓိကိုခိုင်ခန့်အောင်ဘုန်းကြီးတို့များသောအဖြစ်တော့အနည်းဆုံး3ရက်လောက်တော့ထူထောင်ခိုင်းပါတယ်နော်။ထိုင်နေထိုင်နေ2နာရီ3နာရီညင်ဝတ်စွာကပ်ပြီးနမိတ်ထဲမှာတည်ပြီးနမိတ်ကလည်းထိုင်နေထိုင်နေကပ်ပြီးပေါ်နေပြီးစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာကိုဒီနမိတ်ကပေါ်လာပြီးဆိုရင်တော့ဟန်ကျသွားပြီအဲ့ဒီလိုပုဂ္ဂိုလ်ကိုဇာယင်ကသိသိခဏဤမှာဘုန်းကြီးတို့ဘာသင်ရလဲဆိုတော့မနေ့ကပြောခဲ့တဲ့ဒီဘဝမနောအကြည့်ကိုသိအောင်ပြန်အရှုခိုင်းရတယ်ဘယ်ခါမှအရှုခိုင်းရလဲလို့မင်းရင်တော့ဒီကြည်လင်တောက်ပါနေတဲ့ပြိဘာကနမိတ်ထဲမှာအနည်းဆုံး2နာရီလောက်စိတ်က နစ်မြုပ်ပြီးတော့ညင်ဝတ်ဆိုကပ်ပြီးတည်နေတဲ့အခါတဏှာကြီးလောက်ပြင်းရင်ထလိုက်ထွက်လိုက်နော်ရက်လိုက်ရက်တယ်ဆိုတာကတော့ဒီလိုပါအဲ့ဒီနမိတ်ကိုမရှုနဲ့ဇံကနေထွက်လိုက်သေးတဲ့ဒီပိုင်းတဲ့စက္ကန့်ပိုင်းအတွင်းလေးမှာကိုကဒီနှလုံးအိမ်အတွင်းမှာရှိတဲ့ဘွေမနှောကြီးကိုလှမ်းကြည့်ရတယ်သို့တော့အထုဆပုဂ္ဂိုလ်များမှာတော့ဒီဘွေမနှောကြီးကိုတချိန်ကြီးုံနဲ့တော့သိပြီးမမြင်ရဘူးဘာဖြစ်လို့လဲဇံမှထလင်ထခြင်းချက်ချင်းကြည့်ပါလို့ပြောပေမဲ့လို့သူက3စက္ကန့်4စက္ကန့်လောက်လုံမကြည့်တာလည်းဖြစ်ချင်းဖြစ်တယ်4 5စက္ကန့်လောက်လုံမကြည့်တာလည်းဖြစ်ချင်းဖြစ်တယ်4 5စက္ကန့်လောက်လွန်သွားရင်တမာရီကရှော့သွားတော့သူဒီဘွေမနှောကြီးကိုမမြင်နိုင်ဘူးအလင်းရောင်ကလည်းအာသိမကောင်းတော့ဘူးအဲ့တော့စက္ကန့်ပိုင်းလေးအတွင်းမှာထလင်ထချင်းချက်ချင်းကြည့်လို့ထပ်ခန့်ထပ်ခန့်လေ့ကျင့်လိုက်ရင်ဒီနှလုံးအင်အတွင်းမှာကြည်လင်နေတဲ့အကြည်ဖန်လို့မှန်လို့ကြည်နေတဲ့အကြည်သားတစ်ခုသွားတွေ့ပါတယ်။အဲ့လိုတွေ့လိုက်တဲ့အချိန်ကမှတချို့ယောဂီကဒီကြည်လင်နေတဲ့မနောဒေါရနဲ့ဖွင့်မနောအကြည်ဓာတ်နဲ့နမိတ်ကိုမခွဲတတ်ဘူး။ပြဿနာရှုပ်တယ်။ဒါဘာဖြစ်လို့လဲဆိုတော့တမာရီမလုံလောက်လို့ပါ။ဒီတော့တမာရီကလုံလောက်လို့အားကောင်းလာပြီဆိုရင်တော့ဘွေမနောအကြည်မှန်လေးတဲ့မှာဒီနမိတ်ကလာထင်းနေတယ်ဆိုလိုတာကမှန်ရှင်းပါတကကြီးတွေဒီမကြီးတွေသွားရလဲမိမိရဲ့မျက်နှာမှန်နေမှာသွားတွေ့တယ်အဲ့ဒီပုံစံလိုပဲဒီနမိတ်ကလေးကဒီမှန်နေမှာလာထင်းတယ်အဲ့လိုထင်းတဲ့အချိန်ခါကြတော့မှမနင်းဆက်ပဋိစ္စဓမ္မေဆက်ဥပိစ္စတိမနောဝိညာဏစသည်ဖြင့်ဘုရားရှင်ဟောထားပါတယ်နော်ဒီမနခေါ်တဲ့ဘွေမနောအကြည်ကိုလည်းအစွဲပြည့်ပြီဓမ္မခေါ်တဲ့ဒီကျင်းလင်တောက်ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုလည်းအစွဲပြည့်ပြီးမနောဝိညာဉ်ဖြစ်တယ်အဲ့ဒီမနောဝိညာဉ်နဲ့ရှင်တွဲပြီးဒီဇာယံဃာရီကဖြစ်တယ်အဲ့တော့ဒီဘွေမနောအကြည်မှလှမ်းတော့မကြည့်နဲ့မိမိကအဲ့ဘွေမနောကြီးမှနမိတ်ကထင်တာနဲ့ချက်ချင်းအဲ့ဝိတက်ကိုသိသိကြည့်အဲ့ဝိတက်ကဘွေမနောအကြည်ရဲ့မိယာဟရိယဝုထုယုတ်မှာဖြစ်နေပါတယ်နော်ဟရိယဝုထုယုတ်ကိုမိဖြစ်တာပဲအဲ့ဒီကိုစောင့်ပြီးတော့ဒီဝိတက်ကိုသိမ့်စီလိုက်မထင်ရှားရင်ဇံပြန်ဝင်စားလိုက်ဇံဝင်စားလိုက်ပြီးလို့9မိနစ်10မိနစ်လောက်ဇံထဲမှာနှိမ့်မြုပ်ပြီးတဲ့အခါဇံကချက်ချင်းထဝင်မနှောကြီးသိမ့်စီလိုက်သိမ့်စီပြီးရင်ဒီဝိတက်ကိုသိမ့်စီကြည့်တွေ့ပါတယ်ဝိတက်ဆိုတာကဘာလဲအာနာပါနပရိဘာကနမိတ်အာယုံဘောတို့စိတ်ကိုရှစ်ရှုတင်ပေးခြင်းသဘောနော်အိမ်မှာဟိုဘက်မှာဟိုစာမျက်နှာ132မှာနော်ဝိတ္တအာနာပါနပရိဘာကနမိတ်အာယုံဘောတို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဝိဇာရအာနာပါနပရိဘာကနမိတ်အာယုံကိုထပ်ခါထပ်ခါသုံးသဆင်ခြင်ခြင်းသဘောပိဏိအာနာပါနပရိဘာကနမိတ်အာယုံကိုနှစ်သက်ခြင်းသဘောဒုက္ခအာနာပါနပရိဘာကနမိတ်အာယုံဤအယတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဣင်္ဂကတအာနာပါနပရိဘာကနမိတ်အာယုံတခုနည်းဖို့တို့စိတ်ကြောက်တည်ငြိမ်နေခြင်းသဘောဆိုပြီးဒီလိုရေးထားတယ်။အဲ့ဒါကိုတော့အလွတ်ရအောင်ကြည့်ရတယ်။အလွတ်ရအောင်ကြည့်လို့ဒီကိုလှမ်းကြည့်လိုက်တဲ့အချိန်ခါမှာအဲ့ဒီစာရန်တွေတွေ့မလားဆိုမတွေ့ဘူးနော်။အဲ့ဒီမှာဆိုင်ဖို့မရှိဘူး။ဒီသဘောလေးပဲနော်။အာယုံဘောကိုစိတ်ကလေးတင်းတင်းပေးနေတဲ့သဘောပါ။အာယုံလဲဆိုတော့ဒီကြည်လင်တောက်ပါနေတဲ့အာနာပါနပရိဘာကနမိတ်ဒီအာယုံဘောကိုစိတ်ကလေးကိုတင်းတင်းပေးနေတာ။အဲ့ဒီသဘောလေးကိုသွားတွေ့တယ်။ဒီသဘောလေးကိုရှုလိုက်လို့တထိုင်မှာသင်ချာပြီဆိုရင်ဘုန်းကြီးတို့နောက်တထိုင်မှာဝိတ္တနဲ့ဝိစာရနှစ်ခုအရှုခိုင်းပါတယ်ဟမ်နောက်တထိုင်ကျတော့ဥဒ္ဓဝိစာရပိဋိသုံးခုလောက်အရှုခိုင်းလိုက်တယ်သုံးခုကိုပိုင်းပိုင်းနေနေရှုနိုင်ပြီဆိုရင်နောက်တခါကျတော့ဥဒ္ဓဝိစာရပိဋိဒုက္ခလေးခုလောက်အရှုခိုင်းလေးခုလောက်ရှုလို့ရပြီဆိုရင်နောက်တခါကျတော့ဧကကထာကိုအရှုခိုင်းလိုက်ပါတယ်အဲ့လိုတစ်လုံးစီတစ်လုံးစီရှုထပ်လို့ပုံကျပြီဆိုရင်နောက်တထိုင်ကျတော့၅ခုလုံးပြန်လူဖြစ်တာကိုမြင်အောင်အကြည့်ခိုင်းပါတယ်နော်အဲ့ဒီလိုကြည့်လိုက်လို့မှဒီဝိညာဝိဇာရပိဋိဒုက္ခဧကခရခေါ်တဲ့ဇာယံကငါးပါးကိုပြိုင်းတူညံနဲ့မှထင်လာပြီဆိုရင်အဲ့ဒီချိန်ခါမှာဘုန်းကြီးတို့ဝတိဘောငါးဓာတ်ကိုနိုင်အောင်ပြန်လေ့ကျင့်ရတယ်အောက်မှာကြည့်ဝတိဘောငါးဓာတ်နော်နံပါတ်1အောဇနဝတိဇံဝင်စား၍ဇာယံကများကိုအလိုရှိတိုင်းဆင်ခြင်နိုင်စွမ်းရှိခြင်းနံပါတ်2တမပိစ္ဆနဝတိဇံကိုအလိုရှိသလိုအလိုရှိတိုင်းဝင်စားနိုင်စွမ်းရှိခြင်းနံပါတ်3အဋ္ဌိဌာနဝတိဇ ဇန်ကိုတနာရီနှစ်နာရီစသည်ဖြင့်အလိုရှိသလောက်အချိန်ကာလကိုပိန့်ချ၍အဋိဌံ၍ဝင်စားနိုင်စွမ်းရှိခြင်းဘုထာဏဝတိပိန့်ချထားသောအချိန်ကာလစေသောဇမ္မထနိုင်စွမ်းရှိခြင်းပိစ္ဆဝခဏဝတိဇယင်္ဂတို့ကိုအလိုရှိသလိုဆင်ခြင်နိုင်စွမ်းရှိခြင်းဆိုပြီးတော့၅ခုရှိတယ်အဲ့ဒီ၅ခုမှာဘုန်းကြီးတို့ဒီနံပါတ်၁ကအဟောဇနဝတိနံပါတ်၅ကပစ္စဝခဏဝတိနှစ်ခုလုံးကဇယင်္ဂကိုပဲဆင်ញင်တာပဲဘာကွာတယ်စအထုဆယောဂီများမှာဒီနှစ်ခုကိုခွဲခြားဖို့ကတော့တော်တော်လေးခက်ပါတယ်သို့တော့နာမကမ္မထမ်းမင်းရောက်ရင်တော့ခွဲလို့ရတယ်နာခမထမ်းရှုတက်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ခွဲလို့ရတယ်ဘုန်းကြီးတို့ဒီဇာနဝိသိဆိုတာရှိပါတယ်နော်ပစ္စဝခဏဝိသိဆိုတာလည်းရှိတယ်ဇယင်္ဂကိုပြန်ဆင်ញင်တဲ့ဝိသိအဲ့ဒီပစ္စဝခဏဝိသိကတော့တချို့မှာ၅ချိန်လောက်အထီကြတယ်လည်းရှိတယ်။သို့သောဝိပဿနာရှုဖို့ထက်ခါတက်ခါရှုနေတဲ့ပုဂ္ဂိုလ်မှာဒီပိစ္ဆဝခဏဇောတွေက9ချိန်လောက်အထီကြတတ်ပါတယ်။အဲဒီလိုရှုလိုက်တဲ့အခါမှာဒီပိစ္ဆဝခဏဇောမှာမနောရထဝဇံက2ချိန်ဇောက9ချိန်တော့မဟုတ်9ချိန်နော်ဖြစ်တယ်။အဲဒီဖြစ်လိုက်တဲ့အခါမှာမနောရထဝဇံစိမ့်တဲ့ဒီဇိုင်က၅ခုကိုလှန့်သိမ့်သိလို့ရခဲ့ရင်အဲနံပါတ်1ပဲအဟောဇနဝတိပဲ။ပိစ္ဆဝခဏဇော9ချိန်တော့မဟုတ်9ချိန်ကအဲ့ဒီဇာယင်္ဂကိုလှမ်းသိမ့်စီလို့ရခဲ့ရင်တော့အဲ့ဒါကိုပိစ္ဆဝခဏဝတိလို့ခေါ်ပါတယ်။သို့တော့နံကမထံကိုမှမရှုတတ်သေးတဲ့ပုဂ္ဂိုလ်ကတော့ဒီလိုဒီနှစ်ခုကိုခွဲခြားဖို့တော်တော်လေးခက်တယ်။ခက်တော့ဘုန်းကြီးတို့သင်ပေးတာကတော့စိုက်ကြည့်လိုက်တာနဲ့ဒီဇာယင်္ဂတွေကို၅လုံးသလုံးထင်ထင်ရှားရှားလွယ်လွယ်ကူကူနဲ့မြင်ခဲ့ပြီဆိုရင်တော့တော်ပြီ။စက္ကန့်ပိုင်းအတွင်းမှာဒီ၅ခုလုံးကိုပြိုင်လို့မြင်နေဆိုရင်တော့ဒါဝတိမြောက်သွားပြီနော်။ကျွမ်းကျင်သွားပြီ။အဲ့ဒီလိုကျွမ်းကျင်တဲ့ပုဂ္ဂိုလ်ကမြန်သောအဖြစ်တော့တမပိစ္ဆနာဝတိဇံကိုအလိုရှိသလိုအလိုရှိတဲ့ဝင်စားနိုင်စွမ်းရှိခြင်းဆိုတာကတော့ချက်ချင်းဝင်စားလို့ရအောင်တော့လက်ကျင့်ရတယ်။လက်ကျင့်နေဆိုတာကစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာကိုကဒီဇံကိုဝင်စားနိုင်အောင်လက်ကျင့်ရတယ်။လက်ကျင့်ပြီးတဲ့အခါမှာအဲ့ဒီအဋိဌာဏဝတိကတော့မြန်သောအဖြစ်တို့တို့ဒိဋ္ဌာဏလည်းရှိတယ်ရှေးရှေးဒိဋ္ဌာဏလည်းရှိတယ်။ဒီတမထပိုင်းမှာတော့ဘုန်းကြီးတို့မြန်သောအဖြစ်သင်ပေးတာကတော့ခက်ရှေးရှေးအဋိဌာဏခိုင်းပါတယ်။ခန့်ရှည်ရှည်ဆိုတာကခေါင်းဆုံးတော့တဏှာကြီးလောက်စပြီးဒိဋ္ဌံခိုင်းတယ်တဏှာကြီးအောင်မြင်ရင်တဏှာကြီးကွဲတဏှာကြီးကွဲမှမရဘူးဆိုရင်တဏှာကြီးဆမီးနဲ့နည်းနည်းလေးပြန်တော့လျှော့ပေးရတယ်လျှော့စေးလေးပေးရတယ်တဏှာကြီးဆမီးနဲ့မှမရဘူးဆိုလို့ရှိရင်တော့ဒီတဏှာကြီးကိုခံအောင်ထပ်ခါထပ်ခါလေ့ကျင့်ခိုင်းရတယ်တဏှာကြီးကိုဒိဋ္ဌံနဲ့အတိုင်အောင်မြင်ပြီဆိုရင်တဏှာကြီးဆမီးနဲ့အောင်မြင်ပြီဆိုရင်တော့တဖြည်းဖြည်းတိုးတော့ပြီးတော့နှစ်နာရီလောက်သုံးနာရီလောက်အထိဒီဇံကိုလေ့ကျင့်ခိုင်းရပါတယ်ရေပုံရအဖြစ်တော့အ ਨੇ ဆုံးတစ်ပတ်လောက်ပေါ့နော်တစ်ပတ်လောက်ရှုနိုင်မယ်ဆိုရင်တော့ရှေ့သွားလို့အစဉ်ပြေးတဲ့ပုဂ္ဂိုလ်များပါတယ်သို့တော့ဒီနေရာမှာရှေ့ရှေ့မထေကြီးတွေကြတော့သူတို့ကအေရတီတောင်လူပုံကိုအပီစွန့်ခွာလာခဲ့တဲ့သူတို့ကောင်းတွေဖြစ်ကြတယ်ကုခိဒုံလဘတွေလို့မဟုတ်ဘူးဘယ်ဒီမှာငါပြန်လာခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့သန္တရာဘောင်ဝင်ရောက်ပြီးရှင်ရန်ပြုကြတာမဟုတ်ဘူးမဟုတ်တော့သူတို့ကဟဋ္ဌေဂဟိတပညာဆိုပြီးတော့ဟိုဝဋ္ထုစံကြောင်းလေးတခုဝိသုဒ္ဓိမေအထက်ကရာနဲ့သမောအထက်ကရာတို့မှာဖွင့်ဆိုထားပါတယ်နော်အဘိယမထေနဲ့အဲ့နာမည်တော်နည်းနည်းတော့မေ့နေတယ်နော်အဲ့ဒီမထေကြီးက32ခုထာလကိုသူရှုတဲ့အခါမှာသံမင်ကွဋ္ဌာလတခုကိုအာယုံယူပြီးတော့ပထမဇန်သမารီကိုတနေ့ထူထောင်တယ်မွေးငင်းကွဋ္ဌာသတခုကိုအာယုံပြီးတော့ပရမဇန်သမารီကိုတနေ့ထူထောင်တယ်။အဲ့ဒီနေ့ဖြင့်32ကွဋ္ဌာသကိုပထမဇန်သမารီကိုထူထောင်နေတာ32ရက်ကြာတယ်။အဲ့ဒီ32ရက်က32ကွဋ္ဌာသရှိလို့32ရက်ပြောတာဒါဖြစ်တဲ့အဲ့ဒီလို32ရက်ပေါင်းကဘယ်လောက်များတယ်ဆိုတာမပြောနိုင်ဘူး။သူအမတန်ကြာကြာကြီးကိုလေ့ကျင့်ကြပါတယ်။အဲ့ဒါကြောင့်ကြာကြာလေ့ကျင့်နိုင်ရင်တော့ဘုကောင်းတယ်အဲ့လိုလေ့ကျင့်နိုင်တဲ့ပုဂ္ဂိုလ်ကမိမိကျင့်တတ်ပြီးပရမဇန်သမารီကိုအ ਨੇ စုံ3နာရီလောက်ကတော့ထိုင်တိုင်းထိုင်တိုင်းလွတ်လွတ်ရရှိပြီးဆိုရင်ဘာလုပ်ရလဲဒုတိယဇန်ကူးမယ်ဒုတိယဇန်ကူးတဲ့အချိန်ခါမှာဒီပုဂ္ဂိုလ်ဘာလုပ်ရမလဲဒီအာနာပါနပထမဇံကိုအ ਨੇ စုံတဏှာကြီးလောက်ဝင်စားရတယ်။ ပထမဇံကိုတဏှာကြီးလောက်ဝင်စားပြီးတော့မှဇံကထလိုက်ဇံကထပြီးတဲ့အချိန်ခါမှာအပြစ်ကိုဆင်ញင်ရတယ်အကျိုးကိုလည်းဆင်ញင်ရတယ်အပြစ်ကဘာအပြစ်လဲဆိုတော့ဒီပထမဇံသမာဓိသည်និဝရဏယံသူနဲ့နှိကတ်တယ်ဘယ်လိုကြောင့်និဝရဏယံသူတွေနဲ့နှိကတ်လဲဘုန်းကြီးတို့ဥပ္ပစရသမာဓိဆိုတာဇာဏကဏ္ဍတဲ့သမာဓိအဲ့ဒီဥပ္ပစရသမာဓိနည်းမြေရောက်ပါမှនិဝရဏကကွာကြသွားဥပ္ပစရသမာဓိနည်းမြေမရောက်သေးဘူးဆိုရင်ဒီនិဝရဏတရားတွေကကြိုးချာကြိုးချာဝင်ပြီးတော့နှောက်ရှက်နေသေးတယ်အဲ့ဒါကြောင့်ဥပ္ပစရသမာဓိနည်းမြေနဲ့ဇန်သမာဓိရဲ့နည်းမြေဆိုတာကကတ်နေတာစိတ်တခဏလေးပဲခြားတာဒါကြောင့်ဥပ္ပစရသမာဓိနဲ့ဇန်သမာဓိသည်နိကတ်တယ်လို့ဒီဇန်ဟာလည်းនិဝရဏယံသူနဲ့နိကတ်နေတယ်။ဒါကအပြစ်တစ်ခုဒါကိုမြင်အောင်ဆင်ញင်ရတယ်။နောက်တစ်ခုဝိတ္တဝိစရဝိတ္တကအာနာပါနပရိဘာကနမိတ်အာယုံဘောသို့စိတ်ကိုရှေ့ရှုတင်ပေးနေတဲ့သဘောလေး။ဝိစရကအာယုံအာနာပါနပရိဘာကနမိတ်ကိုအာယုံကိုထက်ခတ်ထက်ခတ်သုံးသပ်ဆင်ញင်နေတဲ့သဘော။ဒီနှစ်ခုကလည်းတချို့ယောဂီများမှာခွဲဖို့တော်တော်လေးခက်ပါတယ်။စာမသူဥပမာပေးထားကတော့ဘုန်းကြီးတို့ပန်းမွေလေးတစ်ပွင့်ရှိတယ်။ဘဒုံးကနေပြီးတော့ဒီပန်းမွေမှာပန်းဝီဆုပ်ဖို့ဆိုပြီးစိုက်ထိုးပြီးဆင်းလိုက်တာနဲ့ဝိတ္တနဲ့တူတယ်။စုခဏီမှာအပေါ်မှာရေဝဲရေဝဲလုံနေတာနဲ့ဝိစာရနဲ့တူတယ်ဆိုပြီးတော့ဒီလိုဥပမာလေးတော့ပေးပြီးဆုံးဖြတ်ထားတယ်။အဲ့ဒီဝိတ္တဝိစာရတွေကတင်ပေးမှဒီအာနာပါနပရိဘကနမိတ်အပေါ်ကိုစိတ်ကိုရောက်အောင်တင်တင်ပေးနေရတယ်။အကင်းမြတ်မတင်မဲ့နဲ့ညင်ရင်ပုံမကောင်းဘူးလား။ကတင်တင်ပေးနေရတဲ့ကိုကစိတ်ကြမ်းတမ်းတဲ့အမှုရာတစ်မျိုးဖြစ်နေတယ်။ဒါဒီအပြစ်ကိုလည်းမြင်အောင်ကြည့်ရတယ်။အဲဒီလိုကြည့်ပြီးတဲ့အချိန်ကမှဟိုဘက်ကအကျိုးကိုလည်းဆင်ញင်ရတယ်။ပီတိဒုက္ခဧကဂရဇိုင်းက၃ပါးကျန်တယ်။အဲဒီပီတိဒုက္ခဧကဂရခေါ်တဲ့ဇိုင်းက၃ပါးရှိနေတဲ့ဒုတိယဇံကတော့ပို့ပြီးတော့ငြိမ့်သက်တယ်လို့ဒီလိုနှလုံးသွင်းရတယ်။အဲဒီလိုနှလုံးသွင်းပြီးတော့ဒုတိယဇံကိုအလိုရှိတဲ့စိတ်ဓာတ်နဲ့ဒီနမိတ်ကိုပဲစိုက်ကြည့်နေ။အဲ့ဒီဆင်ញင်ဏကတော့တဏှာကြီးနှစ်နာရီတော့တော့မဆင်ញင်နဲ့နမိတ်ပြောက်သွားလိမ့်မယ်ဟုတ်တယ်မလား။ဆင်ញင်တဲ့အချိန်ကာလသည်စက္ကန့်ပိုင်းလေးဖြစ်ပါစေ။အဲ့ဒီလိုဆင်ញင်ပြီးတာနဲ့နမိတ်ကိုစိုက်ရှုလိုက်ရင်ရေပုံရအဖြစ်ယောဂီကျတော်ခမင်းများမှာပရမဇံပဲပြန်စိုက်တတ်တယ်။အဲ့ဒီဇံနဲ့မှငြိမ်နေပြီဆိုလို့ရှိရင်ဇံကထပြီးပြန်ကြည့်လိုက်တဲ့အခါဇံကလေးကိုကြည့်လိုက်တဲ့အခါအဲ့ဒီခါမှဝိဒဝိဇာရတွေကိုယုံကြည်ကြမ်းတဲ့သဘောအဖြစ်သွားတွေ့တယ်ပထမတော့ကတော့ဆင်ញင်တာပဲတွေ့တာမဟုတ်သေးဘူးဒီတခါကျတော့ဝိဒဝိဇာရကယုံကြည်ကြမ်းတဲ့အနေအဖြစ်ဉာဏ်ထဲမှာသွားတွေ့ပြီပီတိဒုက္ခဧကဂရခေါ်တဲ့ဇိုင်းက၃ပါးရှိနေတဲ့တရားတွေကလည်းအလွန်ငြိမ်သက်တယ်ဆိုတာသွားတွေ့တယ်အဲ့ဒီခါကျတော့မှယုံကြည်ကြမ်းတဲ့ဒီဝိဒဝိဇာရကိုပယ်ရှားနိုင်ရင်တိမ်မွေ့နေတဲ့ပီတိဒုက္ခဧကဂရခေါ်တဲ့ပုံငြိမ်သက်တဲ့ပီတိဒုက္ခဧကဂရခေါ်တဲ့ဇိုင်းက၃ပါးရှိတဲ့ဒုတိယဇံကိုလိုရှိတဲ့စိတ်နဲ့နမိတ်ကိုစိုက်ကြည့်လိုက်ရင်မကြခင်နမိတ်ထဲမှာစိတ်ကနစ်မြုပ်ပြီးငြိမ်သွားတတ်တယ်။အဲ့ဒီငြိမ်သွားပြီဆိုရင်အဲ့ဒီအချိန်ကမှဝိတဝိဇ္ဇာရကပြုတ်သွားရင်ပြုတ်တယ်ဆိုတာယောဂီကသိတယ်။ပြုတ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီမှာအဲ့ဒီသမာဓိကိုတနာရီ၂နာရီ၃နာရီစသဖြင့်ရအောင်ဆက်လက်ပြီးလေ့ကျင့်ရပါတယ်။လေ့ကျင့်လိုက်တဲ့အချိန်ကောင်အဲ့ဒီအချိန်ခါကစပြီးနောက်တော့မမှတ်နဲ့တော့မှတ်လိုက်ရင်ဝိတဝိဇ္ဇာရကပြန်ဝင်လာတယ်အဲ့ဒါကြောင့်နမိတ်ကိုစိုက်တာကြည့်နေကြည့်နေလိုက်တဲ့အချိန်ခါမှာမိမိကဒီနမိတ်ထဲမှာတနာရီ၂နာရီ၃နာရီစသဖြင့်စိတ်ကနစ်မြုပ်နေပြီဆိုလို့ရှိရင်တော့အဲ့ဒီအချိန်ခါမှာဇာယင်္ဂါကိုသိသိလို့ရတယ်အဲ့ဒီခါမှာပီတိဒုက္ခဧကခရဇာယင်္ဂါ၃ပါးပဲရှိတာကိုဉာဏ်နဲ့လှမ်းကြည့်လိုက်ရင်မြင်နိုင်တယ်အောင်မြင်ပြီဒုတိယဇံအောင်မြင်ပြီဒုတိယဇံအောင်မြင်တဲ့ပုဂ္ဂိုလ်ကဒီဒုတိယဇံကိုလည်းအခုပြောခဲ့တဲ့ဝေဒီဘော၅ဒါနိုင်နေအောင်ပဲလေ့ကျင့်ရတယ်အ ਨੇ ဆုံးတော့ဘုန်းကြီးတို့၃နိုင်လောက်အထိချိန်တိုင်းချိန်တိုင်းရတာကအပူကောင်းတယ်ယောဂီငယ်ရွယ်သူတွေဖြစ်ခဲ့ရင်တော့၃နိုင်လောက်ကသိအပန်းမကြီးလောက်ချိန်တိုင်းကြပါလေခုနောက်ဒီနည်းနည်းလေးရှုံးကနေနေတဲ့ပုဂ္ဂိုလ်ဆိုရင်တော့သိမလွယ်ဘူးဟုတ်တယ်မလားသူကနည်းနည်းလေးပင်ပန်းနေ၃နိုင်လောက်ကတော်တော်ကြီးကိုခဲယူရတယ်နော်အဲ့ဒီ၃နာရီလောက်ကိုတထိုင်ထိုင်ပြီးတာနဲ့တနေ့လုံးကိုပက်လက်လန်သွားတာပဲသူကထပ်ပြီးတွန်းလို့သိပြီးမရခြင်းဒါပြင်းနဲ့တချို့အိုတဲ့ပုံကိုယ်ကြီးကောင်းတာလည်းရှိပါတယ်နော်ဘုန်းကြီးတကကြီးတယောက်ကုတော့ခွယ်လွန်သွားချပါပြီဘုန်းကြီးရှင်သူရောက်လာတော့အသက်86နှစ်ကောင်းကောင်းအထုတ်နိုင်တယ်သူကတန်လဲတန်တာတန်ပါတယ် ခါလည်းမကုန်ဘူးတောက်တောက်တောက်နဲ့သူကသွားတယ်ခုအသက်80ကျော်ကြာမှသူကွယ်လွန်သွားပါတယ်နော်အောင်မြင်မြင်အထောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်သွားပါတယ်ဒီတော့ဆိုလိုတာကအဲ့ဒီမှာဒုတိယဇံကိုလည်းဝတိဘောနိုင်အောင်လေ့ကျင့်လိုက်တဲ့အခါမှာ3နာရီလောက်အထိအနည်းဆုံး3ရက်လောက်ထိန်းနိုင်ပြီဆိုရင်တတိယဇံကုလို့ရတယ်အဲ့ဒီတတိယဇံကုကျင်တဲ့ပုဂ္ဂိုလ်ကလည်းခုနကဒုတိယဇံမှာလို့ပဲအပြစ်ကိုလည်းဆင်ញင်ရတယ်အကျိုးကိုလည်းဆင်ញင်ရတယ်အပြစ်ကဘာလဲလို့မေးတော့ဒီဒုတိယဇံဟာပထမဇံဆိုတဲ့ယန္တုနဲ့နှီးတယ်တနည်းပြောရင်တော့ဝိတဝိဇ္ဇရာဆိုတဲ့ယန္တုနဲ့သိနှီးတယ်ပထမဇံနဲ့ဒုတိယဇံကကတ်နေတာပထမဇံကိုအခြေခံမှဒုတိယဇံကကုလို့ရတယ်အဲဒီတော့ဝိတဝိဇ္ဇရာဆိုတဲ့ယန္တုနဲ့လည်းနှီးကတ်တယ်ဒါကအပြစ်တစ်ခုနောက်တစ်ခုပီတိကိုပြန်ဆင်ញင်ကြည့်မိမိရထားတဲ့ပီတိဒုက္ခဣကခရာကိုတဲ့ဇင်္ဂါ၃ပါးတဲ့ကပီတိဒီပီတိကိုလှမ်းကြည့်လိုက်တဲ့အချိန်ခါမှာလည်းပီတိကနည်းနည်းလေးယုံရင်ကြံတဲ့နဲ့စိတ်အမှုရာတစ်ခုဖြစ်တယ်။အာယံတစ်ခုကိုသိနှစ်သက်ပြီဆိုရင်ဘာဖြစ်လဲ။စိတ်တွေသိလှုပ်ရှားမလာဘူးလား။လှုပ်ရှားလာတယ်ဒါယုံရင်ကြံတဲ့သဘောပဲ။အဲ့ဒီပီတိကလည်းယုံရင်ကြံတဲ့ဒါကအပြစ်နှစ်ခုအဲ့ဒီအပြစ်နှစ်ခုဆင်ញင်ပြီးတဲ့အချိန်ခါမှာဒုက္ခဣကခရကိုလှမ်းဆင်ញင်ကြည့်ဆင်ញင်လိုက်တော့သူတို့ကပို့ပြီးတော့တိမ်မွေ့နှူးညံ့နေငြိမ်သက်တယ်အဲ့လိုဆင်ញင်ပြီးတဲ့အချိန်ခါမှာပီတိဒုက္ခပီတိပယ်ရှားနိုင်ပီတိကိုပယ်ရှားနိုင်ရေဒုက္ခဣကခရကိုတဲ့ဇာယင်္ဂါနှစ်ပါးရှိနေတဲ့တတ္တယဇံကိုရရှိရဆိုတဲ့ဥတီချက်ဖြင့်နမိတ်ကိုပြန်စိုက်ကြည့်ရတယ်ဒီဆင်ញင်တာကစက္ကံပိုင်းလေးဖြစ်ပါစေကြာကြာတော့ဆင်ញင်လို့မရဘူးအဲ့ဒီနမိတ်ကိုစိုက်ကြည့်လိုက်တဲ့အချိန်ကမှဒီနမိတ်မှာဘာဝနာစိတ်ကငြိမ့်ပြီးကတည်သွားတတ်တယ်။သို့သောစတ်အထုဇတ်တဏျံဇံကိုစကုဇဘုတ်ကိုဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့များသောအဖြစ်သူတို့ဒုတိယဇံမှာပြန်ပြန်ရောက်တတ်တယ်။အဲ့လိုရောက်လိုက်တဲ့အချိန်ကမှဒီဇံကဇံထဲမှာ2မိနစ်3မိနစ်စသည်လောက်ပဲနေပါ။နေပြီးတော့လည်းဇံကထပြီးဆင်ញင်လိုက်ရင်အဲ့ဒီခံကြတော့ပီတိဟာလည်းသိကြံတယ်ဆိုတော့သွားတွေ့တယ်။ဒုက္ခဣကကရာလည်းသိငြိမ့်မွေ့သိသိမ့်မွေ့တယ်သိနှုညာနဲ့သိငြိမ့်သက်တယ်ဆိုတာသွားတွေ့တယ်အဲ့ဒီအခါကျတော့မှဒီပီတိကိုအလိုမရှိတဲ့စိတ်ထားပယ်ရှားနိုင်ရေးဆိုတဲ့ဥတီချက်ဒုက္ခဣကခရာကောတဲ့ဇယင်္ဂါနှစ်ပါးရှိနေတဲ့တတိယဇံကိုရရှိရေးဆိုတဲ့ဥတီချက်ဖြင့်နမိတ်ကိုစိုက်ကြည့်လိုက်ရင်ပီတိပြုတ်သွားတာယောဂီကသိတယ်စိတ်ထဲဒီနမိတ်ထဲမှာစိတ်ကနစ်သွားတယ်နစ်သွားတာနဲ့ဒီပီတိပြုတ်ထွက်သွားပြီဆိုတာယောဂီကသိလိုက်တယ်သိလိုက်ရင်လည်းအဲ့ဒါဇယင်္ဂါကိုမဆင်ခြင်နဲ့ဦးဒီနမိတ်ကိုပဲစိုက်ကြည့်နေပါအဲ့ဒီသမာဓိကိုအနည်းဆုံး1နာရီ2နာရီ3နာရီလောက်ရအောင်လေ့ကျင့်လိုက်လေ့ကျင့်ပြတဲ့အချိန်ကမှမိမိကျင့်တဲ့ဒီဘဝင်မနောကြီးကိုပြန်သိသိပြီးတော့အာနာပါနပရိဘာဂနမိတ်နဲ့ဘဝင်မနောကြီးကိုသိသိပြီးဒီဇာယင်္ဂါကိုသိသိလိုက်ရင်အဲ့ဒီခါမှဒုက္ခဣကခရာကိုတဲ့ဇာယင်္ဂါနှစ်ပါးပဲရှိတာသွားတွေ့တယ်။တွေ့ပြီဆိုရင်တော့အဲ့ဒါကိုဝတိဘောငါးထာနိုင်နေအောင်ပဲအလားတူပြန်ပြီးလေ့ကျင့်ရပါတယ်။အနည်းဆုံး၃ရက်လောက်တော့လေ့ကျင့်ရတယ်။သို့တော့ဒီနေရာမှာထိုင်နေထိုင်နေကတော့ပရမဇန်ကစရတယ်နော်။ချက်ချင်းသူကခုံပြီးထိုင်ရင်ထိုင်ချင်းချက်ချင်းတတိယဇန်စာအထုဆမကြွန့်ကျင်သေးတဲ့ပုံကိုယ်ဒီမှာတော့မရောက်နိုင်ဘူးတိုးတော့သိကျွန့်ကျင်နေတဲ့အဘိညာဉ်လေးလည်းတရကောင်းများမှာတော့ရပါတယ်နော်အဲ့ဒီလောက်အထိမကြွန့်ကျင်သေးရင်တော့မိမိကပထမဇံမှာ2မိနစ်3မိနစ်လောက်ဒုတိယဇံမှာလည်း2မိနစ်3မိနစ်လောက်နေရတယ်ဒါအထုဆပုံကိုယ်ဒီနေပြီးတော့မှအဲ့ဒီတတိယဇံကိုရအောင်ပြန်ကူးရတယ်ကူးလိုက်တဲ့အချိန်ခါမှာဒီတတိယဇံကတော့လောကီချမ်းသာဟူသမျှတို့တွင်အထုအထိအမြင့်ဆုံးချမ်းသာပါပဲသူဘာဖြစ်လို့လဲသရုတ်တဇံရောက်ရင်ဒုက္ခမရှိတော့ဥပ္ပခါပဲရှိတော့တယ်ဟိုဘက်မှာဥပ္ပခါ level ဖြစ်သွားပြီအရုပဇံဒီကလည်းဥပ္ပခါဝေဒနာနဲ့ပဲရှင်တယ်အဲ့ဒါကြောင့်သူကဒီဒုက္ခဒီအမြင့်ဆုံးချမ်းသာတစ်ခုပဲကာမချမ်းသာတဲ့ဇာနချမ်းသာဇာနဒုက္ခကပို့ပြီးတော့အဆင်မြင်တယ်အဆင်မြင်တဲ့ဒီဒုက္ခဝေဒနာနဲ့ရှင်နေတဲ့ဒီတတိယဇံကိုရပြီဆိုရင်အဲ့ဒီမှာလည်းဝတိဘောငါးဌာနနိုင်နေအောင်ထပ်ပြီးလေ့ကျင့်ရတယ်အဲ့တော့ပထမဇံဒုတိယဇံတတိယဇံဒီလိုအစဉ်စဉ်သွားလိုက်တော့တတိယဇံမှာတော့ကြာကြာနေပထမဇံဒုတိယဇံမှာခဏပဲနေအဲ့ဒီအနေပြီးတော့သရုတ်တဇံကုတော့မယ်ဆိုရင်ဒီပုဂ္ဂိုလ်ကအနည်းဆုံးတတိယဇံမှာတဏှာကြီးလောက်နေလိုက်ပါတဏှာကြီးလောက်ပြည့်လိုက်လို့ဒီဇံမှာထပ်ပြီးတော့ဘာလုပ်ရမလဲအပြစ်ကိုဆင်ញင်ရမယ်အကျိုးကိုအကိုဆင်ញင်ရမယ်အပြစ်ကဘာလဲဒုက္ခချမ်းသာတယ်ခံစားမှုဒုက္ခလေးကသိချမ်းသာနေရင်လေသူကကြမ်းတမ်းတဲ့စိတ်အမှုရာတစ်ခုဖြစ်တယ်ဒီချမ်းသာတာလေးကိုခံစားနေတာကိုကကြမ်းတမ်းတဲ့စိတ်အမှုရာတစ်ခုဖြစ်နေတယ် နောက်တစ်ခုဘာလဲအာယုံကသိကောင်းနေတဲ့သိချမ်းသာနေတဲ့ဆိုရင်ဒီအာယုံအပေါ်မှာတွေ့တာတက်မဲ့မှုဆိုတဲ့တဏှာယံသူနဲ့ကလည်းသိနီးတယ်အဲဒီတော့ဒုက္ခကလည်းသိချမ်းသာနေတဲ့စိတ်ရဲ့ကြမ်းတမ်းနေတဲ့အမှုရာတစ်ခုဖြစ်တယ်နောက်တစ်ခုပီတိဆိုတဲ့နိဂတ်တဲ့ယံသူလည်းရှိနေတယ်အဲခုနကအဲ့ဒါမပြောမိဘူးနော်ဟိုတတိယဇန်တုန်းကတတိယဇန်မှာကျတော့ခုနကပီတိဆိုတဲ့နိဂတ်တဲ့ယံသူရှိတယ်ခုဟဲ့ဟုတ်ပြီကိုကုကတတိယဇန်ဟုတ်ပြီတတိယဇန်ဒီဒုက္ခကဒုက္ခဒုတိယဇန်မှာပီတိရှိနေတော့ပီတိဆိုတဲ့နိဂတ်တဲ့ယံသူလည်းရှိတယ်ဒုက္ခကလည်းယုံရင်ကြမ်းတမ်းတဲ့သဘောရှိတယ်အဲ့ဒီလိုဆင်ခြင်ပြီးတော့ဥပ္ပခာဧကဂရခေါ်တဲ့ဇန်ကနှစ်ပါးရှိတယ်သရုတ်ထဇန်ကတော့ပုံငြိမ်သက်တယ်လို့လှမ်းပြီးဆင်ခြင်ရတယ်မိမိကတော့မရသေးဘူးမရသေးဘဲနဲ့ဉာဏ်နဲ့လှမ်းဆင်ခြင်တာအဲ့ဒီလိုဆင်ခြင်ပြီးတဲ့အချိန်ခါမှာယုံရင်ကြမ်းတမ်းနေတဲ့ဒုက္ခကိုပယ်ရှားနိုင်ရေးသိမ်မွေ့နှဉ်ညံ့နေတဲ့ဥပက္ခရာဧကက္ခရာခေါ်တဲ့ဇာယင်္ဂနှစ်ပါးရရှိရေးဆိုတဲ့ဥတည်ချက်နဲ့ဒီနမိတ်ကိုစိုက်ကြည့်ပါအဲဒီလိုစိုက်ကြည့်လိုက်မှဆိုရင်တော့နမိတ်ထဲမှာဘာဝနာစိတ်ကညင်ဝတ်စွာနစ်မြုပ်ပြီးသွားတတ်ပါတယ်အဲဒီနစ်မြုပ်သွားတာမှအာထုဆပုဂ္ဂိုလ်ဖြစ်ခဲ့ရင်ပေါ့နော်အဲဒါကတော့မြန်သောအဖြစ်ဒုတိယဇံမဲတတိယဇံမဲပြန်ဖြစ်တတ်ပါတယ်အဲ့ဒါနင်းမြုပ်တဲ့တမာတိမှာ2မိနစ်3မိနစ်4မိနစ်5မိနစ်စသည်လောက်နေပြီးတာနဲ့ထပြီးကြည့်လိုက်ရင်ဒုက္ခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးလည်းတွေ့မယ်ပီတိရဲ့ယံသူနဲ့ဤကနေတာလည်းတွေ့မယ်ဒုက္ခရဲ့ယုံရင်ကြမ်းတမ်းနေတဲ့သဘောလည်းတွေ့မယ်ဥပေက္ခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးရှိတဲ့သရုတ်တဆံကလည်းပေါ်သိမ့်မွေ့တယ်ဆိုတာကိုညနေမှထင်လာမယ်အဲ့ဒီခါကျတော့မှယုံရင်ကြမ်းတမ်းနေတဲ့ဒီဒုက္ခကိုပယ်ရှားနိုင်ရင်သိမ့်မွေ့နှုညံ့နေတဲ့ငြိမ့်သက်နေတဲ့ဥပက္ခဧကဂရခေါ်တဲ့ဇာယင်္ဂနှစ်ပါးရှိနေတဲ့တတိယဇံကိုရရှိရဆိုတဲ့ဥတည်ချက်နဲ့ဒီနမိတ်ကြည်လင်တောက်မာတိနမိတ်ကိုပဲပြန်ဆိုင်ကြည့်ပါအဲဒီလိုကြည့်လိုက်တာနဲ့နမိတ်ထဲမှာဘာဝနာစိတ်ကနစ်ပြီးတော့ငြိမ့်ဝတ်သွားတတ်ပါတယ်အဲဒီလိုငြိမ့်ဝတ်သွားပြီဆိုရင်တော့ဒီလိုငြိမ့်ဝတ်နေတဲ့သမာဓိကိုများသောအဖြစ်တော့သရုတ်ဇံသမာဓိလို့ခေါ်ပါတယ်သို့တော့ငြိမ့်ဝတ်သွားတဲ့နေ့တစ်ပိုင်းနဲ့တည်းဒုက္ခမရှိတော့ဘူးဥပက္ခဧကဂရပဲရှိတော့တယ်ဆိုတာယောဂီကသိတယ်ကောကောသိနေတယ်သိနေရင်တော့အဲ့ဒီတမာရီကိုဆက်လက်ပြီးထူထောင်ပါတဏှာကြီးနှစ်နာရီသုံးနာရီလေးနာရီစသည်ဖြင့်ပေါ်လေရအောင်ထူထောင်ပါထူထောင်လိုက်လို့ရှိရင်အောင်မြင်ရင်တော့ဇိုင်းကားတွေကိုသိသိချင်းဥပက္ခဧကဂရခေါ်တဲ့ဇိုင်းကားနှစ်ပါးပဲရှိတာကိုသွားတွေ့တယ်တွေ့ပြီဆိုရင်ဒီသရုတ်ရဆံတမာရီကိုခိုင်အောင်လေ့ကျင့်ပါသို့တော့ဒီနေရာမှာပြဿနာတစ်ခုရှိတယ်တချို့ယောဂီတွေကနည်းနည်းဘုဒ္ဓတာလေးလဲကြားထားတာပေါ့လေသရုတ်ရဆံကအသက်မရှိဘူးဆိုတော့ဟုတ်လားငါနည်းကြည့်စမ်းကြောအသက်ရှူသလားမရှူဘူးလားသွားကြည့်တော့အဲရှူသလားမရှူဘူးလားလို့ဆင်ခြင်တဲ့စိတ်ကအသက်ရှူမှုကိုဖြစ်စေတယ်သဘောကဟိုသရုတ်တဆန်စိတ်ကလည်းအသက်ရှူမှုကိုမဖြစ်စေတာအဲ့ဒီရှူသလားမရှူဘူးလားလို့ဆင်ခြင်တဲ့ဆင်ခြင်တာကလှမ်းဆင်ခြင်လိုက်တဲ့စိတ်ကရောဆင်ခြင်မယ်လို့စဉ်းစားနေတဲ့စိတ်တွေကရောအဲ့ဒီအသက်ရှူမှုကိုပြန်ဖြစ်စေတော့အလွန်သိမ်မွေ့နေတဲ့လေလေးကိုတွားတော့တွေ့တတ်တယ်တွေ့တယ်တော့တချို့ကဘာပြောလဲကျတော့တပည့်တော်ဒီအာနာပါနကမချုပ်ဘူးအဲ့ဒီလိုလာလာပြောတယ်ကဲချုပ်မချုပ်ချုပ်ဘာမှဒီဥစ္စာချုပ်သလားမချုပ်သလားဘာမှမစဉ်းစားပါနဲ့အဲ့ဒီဝင်လေထွက်လေမှာပဲဥပက္ခဧကဂရခေါ်တဲ့ဇံကနှစ်ပါးရှိတဲ့ဇံမှာပဲညီဝဆောကပ်ပြီးဒီနီအောင်လေ့ကျင့်ပါလို့သူ့ကိုခိုင်းလိုက်ရတယ်လေ့ကျင့်လိုက်ရင်တော့ခမများများလေ့ကျင့်မယ်ဆိုရင်တော့သူသိပါတယ်နောက်တော့သိသွားပါတယ်နော်ဇံကခိုင်းလာပြီဆိုရင်တော့သိပါတယ်ဒီအသက်မရှိဘူးဆိုတာတို့တော့ပြန်ဆင်ခြင်တဲ့စိတ်ကတော့အသက်ရှူတယ်နော်အဲ့ဒီဇံမရောက်ခင်တတိယဇံစိတ်ကလည်းအသက်ရှူတယ်ပရမဇံကလည်းအသက်ရှူတယ်ပရမဇံမှာလည်းအသက်ရှူတာရှိတယ်ဒုတိယဇံမှာလည်းအသက်ရှူတာရှိတယ်တတိယဇံမှာလည်းအသက်ရှူတာရှိတယ်တို့တော့သူတို့ကသိမ့်မွေ့တယ်ခုလိုဇံမဆိုင်ခင်မှာရှူနေတဲ့အသက်နဲ့တော့မတူဘူးဝင်လေထွက်လေနဲ့မတူဘူးသူတို့ကအလွန်သိမ့်မွေ့တဲ့တရားတွေဖြစ်ပါတယ်နော်အဲ့ဒီသရုတ်ဇံတမာတိကိုစိုက်ပြီးဆိုရင်သူပုဂ္ဂိုလ်ကဒီသရုတ်တဆံတမာတိကိုဝတိဘောငါတာနိုင်နိုင်အောင်လေ့ကျင့်အပ်ပါတယ်။တချို့ယောဂီများကတော့ဒီအာနာပါနသရုတ်တဆံနဲ့ပဲသူတို့ကဝိပဿနာကုရရပါတယ်။ဒါမရဘူးမဟုတ်ဘူး။ဒီသုတ်တံမှာခုနကမြတ်စွာဘုရားချီးမွမ်းထားတယ်လို့ပဲနော်။အာနာပါနသတိသုတ်တံဆိုတာမရှိမှနိဂမ်မှာရှိပါတယ်။အဲ့ဒီသုတ်တံမှာဘုရားရှင်ကအာနာပါနကနေအဲ့အရဟတဖို့ဟောထားပါတယ်နော်။အဲ့အရဟတဖို့ပေါ့ကျင့်တာမှာနံပါတ်1ဒီအာနာပါနသရုတ်ဒဇံသမာဓိကိုရပြီဆိုရင်နံပါတ်2ကဘာလုပ်ရမလဲအောက်မှာဟိုဝိပဿနာပိုင်းမှာ အစ္ဆဒဗိဒယုတ်တိဏ္ဍီကိုသိသိရမှာဟုတ်တယ်မလားအဲဒီတော့ယုတ်တိဏ္ဍီသိသိတဲ့အပိုင်းမှာစတုကသုံးခုမြတ်စွာဘုရားထပ်ဟောထားပါတယ်အဲဒီသုံးခုကတော့ဘုရားနောက်ပိုင်းမှာရှင်းထားပါတယ်နော်အဲဒီတော့အဲဒီစတုကသုံးခုရဲ့ဥတည်ချက်ကဒီပထမစတုကဇာမေခုပတ္တံဘုရားအထိပေါ့နော်အရှိသိမယ်အတို့သိမယ်အစလည်းဆုံးသိမယ်ငြင်းအောင်ငြင်းအောင်ကျင့်မယ်ဒါကသရုထာဇံသမารိသူကတော့ဒါကာယ ानु ဘာဒနာပိုင်းနေမှာဝင်သွားတယ်ဒုတိယကတော့ပိဋိပရိသဝေရီအတ္တတိတံမိတိတိခိရိသတ္တပိညာကသူမေးတာနော်အဲ့ဒီအပိုင်းတွေကတော့မဟာသတိဗရဏသုတ်ဓမ္မာဣတိအစ္ဆဒံဝါကာယကာယ ानु ဘာတိဝိဟရတိသတ္တပိဟောတော်မူတဲ့ဒေသနာအညီပါပဲပုံစံလေးပြောင်းဟောထားတယ်ဆိုလိုတာကဒီပိဋိပရိသဝေဒီအတ္တသိသံမိတိသိက္ခိကဝေဒနာနုပါဒနာနည်းကိုဖျက်ဟောတာနောက်ထပ်စိတ်တပရိသဝေဒီအတ္တသိသံမိတိသိက္ခိစသဖြင့်နောက်ထပ်စတုကတစ်ခုထပ်ဟောတယ်ဒါကတော့စိတ်တနုပါဒနာပဲနောက်တစ်ခုမြတ်ရှင်ကအနိစ္စနုပါတိအတ္တသိသံမိတိသိက္ခိစသဖြင့်ဟောတယ်ဒါကတော့ဘုန်းကြီးတို့ဓမ္မနုပါဒနာပိုင်းမှာတော့အဲ့ဒီမှာအနိစ္စတိပင်ဆက်ခန္ဓာအနိစ္စဆိုတာဘာလဲခန္ဓာ၅ပါးကိုပြောတာအနိစ္စနုပါတိဆိုတာကမှအဲ့ခန္ဓာ၅ပါးကိုရှုတာကိုပြောတာဒီတော့အဲ့ခန္ဓာ၅ပါးဆိုတာ ਨੇ ခုနကအစ္ဆဒရူပကာယနာမကာယဆိုတာ ਨੇ မတူဘူးလားအတူတူပဲနော်အဲ့တော့အစ္ဆဒဖြစ်တဲ့ရူပကာယနာမကာယတွေကိုသိအောင်ရှုမယ်ပြီးတော့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့အကြောင်းတရားတွေခြုံငင်းလို့အကျိုးခန္ဓာ၅ပါးခြုံငင်းဖို့အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြည့်မှုဒါကိုခဏပစ္စုပန်ဆိုင်အောင်သိအောင်ရှုရမယ်နောက်တစ်ဆင့်ဒီခန္ဓာ၅ပါးတို့ရဲ့အပြည့်အစုံကိုအာရုံယူပြီးတော့ဆက်ပြီးဝိပဿနာရှုရမယ်ရှုလိုက်တဲ့အခါမှာနောက်ဆုံးဖယ်ဆိုင်ရမယ်အရတ္တဖို့ဆိုင်တဲ့အထိရှုရမယ်အတူတူပဲနော်ဒါကြောင့်ဒီအာနာပါနလမ်းစဉ်ကနေသွားရင်လည်းအရတ္တဖို့မပေါက်ဘူးလားပေါက်နိုင်ပါတယ်အဲဒီတော့ယုတ်တိဏ္ဍီသိသိဖို့ကဒီအဆင့်ကလိုပါသေးတယ်နော်အဲဒီတော့ခုအာနာပါနသရုတ္တဆံအထိတမာတိထူထောင်နိုင်တဲ့ပုဂ္ဂိုလ်ကဝဏ္ဏကတိုင်းခေါ်တဲ့အယောင်ကတိုင်းကြီးကိုဆက်ပြီးရှုမယ်ဆိုရင်ရှုလို့ရပါတယ်ဘယ်လိုရတယ်ဆိုတော့များသောအားဖြင့်တော့ဒီစနစ်ကတော့ဘုန်းကြီးတို့ဘုရားရှင်ဟောကြားတော်မူတဲ့မဟာပရိနိဗ္ဗာန်သုတ်ဓမ္မလည်းရှိတဲ့အဘိဗာရဏဇံလိုလည်းခေါ်ပါတယ်ဝိမောကဇံဒီလိုလည်းခေါ်ပါတယ်ဝိမောကဇံပိုင်းအဘိဗာရဏဇံပိုင်းအဘိဓမ္မာဒေသနာတော်မှာလည်းအထာတလိနီအထကရာစသည်တို့မှာလာရှိပါတယ်ဒီအဘိဗာရဏဇံနေဓမ္မသင်္ကေတပါဠိတော်မှာဘုရားဟောထားပါတယ်နော်ဒါကြောင့်ဒီအဘိဗာရဏဇံကဘာကိုအဘိဗာရဏခေါ်လဲလို့မေးတော့ဒီလွယ်လွယ်ကူကူနဲ့နိဗ္ဗာန်တွေကိုလည်းလွှမ်းမိုးဖြစ်စီထားနိုင်တဲ့ဒီနမိတ်ကိုလည်းလွယ်လွယ်ကူကူနဲ့လွှမ်းမိုးဖြစ်စီပြီးတော့ရှုပွားသုံးသပ်လို့ရတယ်။အဲရှုတဲ့အပိုင်းမှာဘာတွေကိုဥဒေရှုတယ်လဲဆိုတော့အစ္ဆဒ32ခုထာတာဗိဒ္ဓ32ခုထာတာရှိတယ်။အဲဒီ32ခုထာတာတွေကိုဒီသရုတ္တဇာအာနာပါနသရုတ္တဇာသမာဓိရောက်တဲ့အခါမှာအလင်းရောင်တွေကသိအားကောင်းလာလို့ရှိရင်ဒီအလင်းရောင်အကူကြီးနဲ့ဒီ32ခုထာတာတွေကိုလှမ်းရှုလို့ရပါတယ်။တချို့ညံထက်တဲ့ယောဂီကတော့တထိုင်အတွင်းမှာ32ခုထပ်တာလို့အကုန်လုံးရှုလို့ရတယ်။ညံနှုံနေတဲ့ပုဂ္ဂိုလ်တွေကိုတော့ဘုန်းကြီးတို့တထိုင်မှာ5ခု5ခုစီလောက်သင်ပေးတယ်။6ခု6ခုစီလောက်သင်ပေးလိုက်တယ်။ဒီနှစ်အတွင်းအကုန်လုံးရှုလို့ရပါတယ်။အစ္ဆဒံရှုလို့ရတဲ့ပုဂ္ဂိုလ်ကဗိဒ္ဓကုဋ္ဌာတာတွေကိုလည်းပြောင်းရှုရ။ဗိဒ္ဓကုဋ္ဌာတာတွေကိုပြောင်းရှုတဲ့အခါမှာလွယ်ကူတဲ့နိစ္စနေကတော့အခုလိုတရားစုထိုင်တဲ့အခါရှေ့ကပုဂ္ဂိုလ်ရဲ့ကုဋ္ဌာတာကိုလှမ်းရှုကြည့်။ရှုလို့အောင်မြင်ရင်ဘုရားရှင်ကဣတိအစ္ဆဒံဝါကာယကာယ ानु ပါတိဝိဟရတိဗိဒ္ဓဝါကာယကာယ ानु ပါတိဝိဟရတိစသဖြင့်ဟောထားတော့အစ္ဆဒဗိဒ္ဓခောက်တော့ကောင်းပြန်ရှုပြရတယ်။ရှုလိုက်လို့ရှစ်တယောက်နဲ့ရှုလိုက်လို့အောင်မြင်ပြီဆိုရင်နောက်တယောက်ခောက်တော့ကောင်းပြန်နောက်တယောက်ခောက်တော့ကောင်းပြန်အဲဒီလိုဓမ္မယုံအတွင်းမှာတယောက်ပြီးတယောက်ရှောက်ရှုတော့နောက်ကလူတွေလှမ်းရှုလိုက်ရတယ်အလင်းရောင်ကနောက်ဖက်လည်းသွားပါတယ်။ဒီလိုလှမ်းရှုလိုက်တဲ့အခါမှာအလင်းရောင်ကဒီပုဂ္ဂိုလ်ခန္ဓာကိုယ်ရဲ့ကိုထိုးဝင်သွားတာတွေ့နိုင်တယ်။အားလုံးအလင်းရောင်ထဲမှာမြင်နိုင်တယ်နောက်ကိုရှုလိုက်ရင်လည်းနောက်လှက်ကြည့်နေစရာမလိုဘူးစိတ်ကအလျောက်နဲ့လှမ်းရှုလိုက်ရင်ရှုလို့ရပါတယ်ဒီဓမ္မယုံအတွင်းမှာရှုလို့ရတဲ့ပုဂ္ဂိုလ်ကဓမ္မယုံပြင်ပတ်ကိုလှမ်းပြီးရှုလိုက်ရင်အလျောက်တွေကပြင်ပတ်အထိထွက်သွားတယ်ထွက်သွားလိုက်တဲ့အချိန်ကမှအလျောက်တွေမှာတွေ့နေတဲ့ဒိဋ္ဌိဇဏီရောလူတွေရောယောက်ျားရောမိန်းမရောအကုန်လုံးလှမ်းရှုအစ္ဆဒဗိဒ္ဓအစ္ဆဒမိဒ္ဓခောက်ထုတ်ကောပြန်ရှုမှဆိုရင်ရှုလို့ရတယ်များသောအားဖြင့်တော့ဘုန်းကြီးကဒီရှုွက်ကိုတစ်ကဘာလုံးကိုဖြန့်ကျက်ပြီးရှုနိုင်အောင်လက်ကျင့်ခိုင်းပါတယ်အဲ့ဒီလိုရှုတတ်ရင်တော့တရားကြီးတွေဘယ်နဲ့လဲနည်းနည်းမြန်တက်တာမတော်ဘူးလားဟမ် မသွားဘူးလားတက်တာမသွားဘူးလားဘာတက်တာလဲအဲ့ဒါပဲဒီကကြီးတွေဂျွန်ခံနေရတာဟုတ်တယ်မလားဂျွန်ခံကျင်တဲ့စိတ်ထားတွေနည်းနည်းလေးတော့ညော့မသွားဘူးလားရော့သွားနိုင်တယ်သူကြည့်လိုက်လေ32ခုထာတာကိုကြည့်လိုက်လေ32ခုထာတာဒီဒုက္ခတရားတွေအကုန်လုံးယွန်းရှာဆက်စုပ်ပွဲပဲအဲ့ဒီယွန်းရှာဆက်စုပ်ပွဲဖြစ်အောင်စိတ်ထဲမှာနှလုံးသွင်းပြီးကြည့်လိုက်ရင်အဲ့ဒီကုထာတာတွေကဘယ်ကုထာလာကိုမျိုးပို့ပြီးချစ်တယ်လဲမေးကြည့်ဟုတ်တယ်မလားအဲဒါကိုချစ်တယ်လားဦးကိုချစ်တယ်လားနှလုံးကိုချစ်တယ်လားဘာကိုချစ်တယ်လဲသေချာမေးကြည့်အကလေးမြန်ကြီးကြီးကြင်ငယ်တွေချစ်ပါတယ်ဆိုရင်တော့သွားပြီဟုတ်လားအရှင်လတ်လခွေးဖြစ်သွားတာပဲဒါကြောင့်ဒီကုဋ္ဌတရားကြီးကဘယ်ကုဋ္ဌတရားကိုများချစ်တယ်လဲနှစ်သက်တယ်လဲဆိုတာမေးရင်မေးလို့ရတော့အဲ့မှာတွေ့တာမှုကနည်းနည်းလေး surprise ပေါ့နည်းနည်းလေးနှိပ်ကွက်လို့ရသွားနိုင်ပါတယ်ဒါကအတုဘဘဝေတ္တဘရာဂတဘဟာနာယရှင်အတုဘပဲသဝဉ္ဇဏကအတုဘပဲရာဂတိုက်ဖြည့်ရေးအတွက်နည်းနည်းလေးဒါလမ်းကောင်းတဲ့လမ်းစဉ်မှာဟုတ်တယ်မလားသို့တော့အော်မင်းငယ်လေးတူဦးပေါ့လေစော်ဘွားတို့လိုပုံစံမျိုးပေါ့အရှင်ရထဘာလာလားမသိပါဘူးမင်းဒီမထေတပတ်နဲ့တွေ့တယ်အရှင်ဖြတ်တို့ကငငယ်လေးရှိသေးတယ်ဥပရိသမ္ပါတိကလည်းအသိပြည့်စုံတဲ့ရုပ်ရည်တွေကလည်းသိကောင်းတယ်သဘင်လေးတွေကလည်းနဲ့မောင်နေတုန်းရှိသေးတယ်ငငယ်ရွယ်နဲ့သာသနာပေါင်းဝင်ရောက်ရှင်ဟန်းပြုတ်ပြီးတော့အရှင်ဖြတ်တို့သာသနာပေါင်းမှာကြာကြာနေနိုင်တယ်ဘာကြောင့်လဲဆိုပြီးတော့မေးတယ်မေးလိုက်တော့မထေကြီးကအဲ့အဖြစ်ပေးတဲ့ထက်မှအဲ့ဒီအဖြစ်တစ်ခုပဲပါတယ်တို့ယဟန်နေရမြန်သောအဖြစ်32ခုထပ်သားကိုအစ္ဆဒဘိဒရှုတယ်ယုံရှာဆက်ဆုပ်ပဲအတုပအနေနဲ့ရှုလိုက်တော့အခါမှာအတုပအချင်းရာတွေကညာနဲ့ထင်လာတော့တွေ့တာမှုတွေကအာရော့ပြီးပြတ်သွားတဲ့အတွက်တို့ဟာသာသနာဘုံမှာကြာကြာနေနေတဲ့အကြောင်းသူကရှင်းပြတော့အဲ့ဒီရှင်မင်းကဘာပြောလဲအရှင်ဘုရားတပည့်တော်လည်းဒီအတုပကိုရှုပါတယ်တဲ့သူကလူကမိတ်ဆွေတွေဆိုတော့ယင်းနည်းနည်းပဲသူကပြောတယ်ဒါပြင်းနဲ့အရှင်ဘုရားအတုပရှုနေတဲ့နန်းတွင်းရောက်သွားတဲ့အခါအကုန်လုံးသူ့ပါတယ်ဖြစ်ကုန်တယ်အဲ့ဒါပဲဒီကကြီးတွေလည်းအเจ้าမှာတော့အတုပဖြစ်ခြင်းဖြစ်မယ်အိမ်ပြန်သွားရင်သူ့ဘာတွေတော့ဖြစ်ကုန်မယ်ထင်တယ်နော်အဲ့ဒါကြောင့်ဒီ32ခုထာတာကိုအစ္ဆဒဘိဒ္ဒရှုနိုင်ရင်တချို့ယောဂီကအစ္ဆဒကုဋ္ဌတာရဲ့အယောင်ကိုအာယုံယူရှုရင်ဆန်ပေါက်နိုင်တယ်သို့တော့တချို့ယောဂီတွေကြတော့ဘိဒ္ဒကုဋ္ဌတာကိုရှုမှဆန်ပေါက်နိုင်တယ်အဲ့ဒီလိုနှစ်မျိုးရှိပါတယ်အစ္ဆဒကုဋ္ဌတာကိုအာယုံယူပြီးတော့ရှုနိုင်တဲ့ပုဂ္ဂိုလ်ဇံပောက်တဲ့အပိုင်းကိုတော့ဝိမောက္ခဇံပိုင်းမှာဘုရားရှင်ကဟောထားပါတယ်အထက်ကရကလည်းဖွင့်ဆိုထားတယ်အထက်တန်လေးအထက်ကရမှာလည်းဖွင့်ဆိုထားတယ်ဒီအဘိဗာရဏဇံကတော့အစ္ဆဒကုဋ္ဌတရီကိုအာယုံယူပြီးရှုလိုက်တဲ့အချိန်ခါမှာသူကရှုလို့သိမကောင်းဘိဒ္ဓကိုလှမ်းရှုမှသူကရှုလို့ကောင်းတယ်အဲ့လိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်တော့ဘုန်းကြီးကအခုလိုတရားဆုထိုင်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်တယောက်ယောက်ရဲ့နောက်ကနေသွားထိုင်ပါဆိုပြီးဒီလိုအကြံပေးလိုက်ရတယ်။ထိုင်လိုက်ပြီးတော့အဲ့ထိုင်တဲ့အခါမှာပုကပ်ပြီးတော့မထိုင်နဲ့အနည်းဆုံး၄ဘီလောက်ခွာပြီးတော့ထိုင်ပါ။ထိုင်ပြီးတဲ့အချိန်ခါမှာဒီအာနာပါနကမ္မဋ္ဌာန်းဖြင့်သရုတ်တဆန်သမာဓိဆိုင်အောင်ပြန်ထူတော့ထူတော်ပြီးတဲ့အခါအစ္ဆဒဖိဒ32ခုတတ်တာကိုအဲ့ဒီယောဂီနဲ့တစ်ခေါက်နှစ်ခေါက်လောက်သိမ်းစီလိုက်။သိမ်းစီပြီးတဲ့အချိန်ခါမှာဒီယောဂီရဲ့ဥခေါင်းကုန်ပေါ့နောက်ကနေလှမ်းကြည့်လိုက်ဥခေါင်းကုန်ကိုတွေ့ရတယ်ဖြူနေတဲ့ဥခေါင်းကုန်အဲ့ဒီဖြူနေတဲ့ဥခေါင်းကုန်ကိုထိုးဆိုင်ပြီးတော့အဖြူအောင်လို့အရှုခိုင်းတယ်အဲ့ဒီလိုရှုလို့မှတချို့ကမအောင်မြင်ဘူးဆိုရင်တော့နံပါတ်1ဈာထဲမှာဘုန်းကြီးတို့အတုပသင်ပေးပါတယ်နော်ယွန်းရှာဆက်စုပ်ပဲပဋိကူလအနေနဲ့ဘမလို့ဆိုရင်လည်းယွန်းရှာလို့သာရှုနော်အဲ့ဒီတော့အဋ္ဌိကပဋိကူလပေါ့အဲ့ဒီယွန်းရှာအယောစုယွန်းရှာအယောစုလို့ဒီလိုရှုလိုက်ရင်လည်းအယောစုအာယုံပေါ်မှာဘာဝနာစိတ်ကညီဝဆောင်ကပ်ပြီးကြီးသွားပါတယ်ယွန်းရှာဆက်စုပ်ပဲအချင်းရလဲထင်လာတယ်အဲ့ဒီထင်တာကတော့အဲ့ဒီလိုယွန်းရှာဆက်စုပ်ပွဲအနေနဲ့ရှုကျင်တယ်ဆိုရင်တော့မနေ့ကဘုန်းကြီးပြောခဲ့တဲ့အတိုင်းအစ္ဆဒကိုစရတယ်အစ္ဆဒကုဋ္ဌတာတစ်ခုခုကိုစပြီးရှုရတယ်အဲ့ဒီလိုရှုပါများလာတဲ့အချိန်ခါကျတော့အစ္ဆဒတာမှာပထမဇန်သမารိအထိစိုက်နေတယ်စိုက်ပြီးရင်ဗိဒ္ဓကိုပြောင်းရှုလဲပထမဇန်သမารိမစိုက်ပင်နဲ့ရှုလို့တော့ရတယ်ယွန်းရှာဆက်စုပ်ပွဲအချိန်ရညာနဲ့မှအသိတင်းတော့ထင်လာတယ်ထင်လာလို့အဲ့ဒီမှာဇံင်္ဂါတွေကထင်ရှားတယ်အဲ့ဒီဇံကတော့ဘုန်းကြီးတို့ရူပဝဆရဇံတော့မဟုတ်ဘူးကာမဝဆရဇံဏတရားတွေပဲနော်ကာမဝဆရဇံဆိုတာကတော့ဒီရှုနေတဲ့ကုသိုလ်စိတ်နဲ့ရှင်တွဲနေတဲ့ဒီဝိတ္တဝိဆရပိဋိတုကဣကခါကိုတဲ့ဇံင်္ဂါ၅ပါးကိုပြောတာပါနော်ဒါပဋ္ဌာန်းဒေသနာတော်မှာဘုရားရှင်ကဇာနပစ္စည်းပိုင်းမှာဟောထားပါတယ်အဲ့ဒီဇံင်္ဂါ၅ပါးကထင်ရှားလာပြီဆိုရင်နောက်တစ်ယောက်အယောစုပြောင်းရှု ထင်ရှားလိုက်ရင်နောက်တစ်ယောက်ပြောင်းစုထင်ရှားလိုက်ရင်နောက်တစ်ယောက်ပြောင်းစုအဲ့လိုခတ်တတ်နဲ့ရှုလိုက်ရင်ဒီလောကလုံးပဲကြီးကြီးအယောစုတွေဖြစ်ကုန်တယ်ဘယ်သူပဲကြီးကြီးအယောစုတွေပဲဖြစ်သွားတယ်မနေ့ကဘုန်းကြီးပြောခဲ့တဲ့မဟာတိတ္တမထေကြီးလို့ပေါ့ဒီအယောစုကမ္မထံကိုသူကအထူးအလေးကလေးပြုပြီးရိုးသေးသေးနဲ့ရှုနေတဲ့အတွက်ဒီအမျိုးသမီးကအတန်ကြားလိုက်တာနဲ့သွားပေါ်လာတာနဲ့သွားကိုဖမ်းဆီးလိုက်တာနဲ့အကုန်လုံးအယောစုဖြစ်သွားတယ်အဲ့တော့ဘယ်သူကိုပဲကြီးကြီးအယောစုဖြစ်သွားရင်လဲနည်းနည်းတော့မသက်သာဘူးအိမ်ပြန်သွားလို့အဖွားကြီးဆိုင်လိုက်တာနဲ့အယိုးစုဖြစ်သွားတယ်ဆိုရင်မဟုတ်လားဟမ်အဲဘလူးမလည်းမဖြစ်ဘူးဟမ်အဖွားကြီးဆိုင်လိုက်လဲအယိုးစုတွေဖြစ်နေတယ်အဖွားကြီးဆိုင်လိုက်လဲအယိုးစုတွေဖြစ်နေတယ်သားဆိုင်လဲသမီးဆိုင်လဲအကုန်လုံးဘဲကြီးကြီးအယိုးစုကြီးပဲဖြစ်ရင်တော့နည်းနည်းလေးတော့ဟိုချစ်ခင်မြတ်နိုးနေတဲ့စိတ်ထားလေးတွေရော့သွားနိုင်ပါတယ်နော်ဒါဒီစိတ်ဓာတ်ကလေးတွေယုံနေဖို့အတွက်ဘုရားရှင်ကသင်ပေးတဲ့နည်းစနစ်ပဲအဲ့ဒီစနစ်အယောစုကိုအရက်စင်မဲ့နော်ဘဲကြီးကြီးအကုန်လုံးအယောစုဖြစ်ပြီဆိုရင်တော့အဲ့ဒီကတိုင်းကူးလိုက်ပို့လွှဲတယ်။အဲ့ဒီကတိုင်းမှာတော့အစ္ဆဒရှုလို့မကောင်းတဲ့ပုဂ္ဂိုလ်ရဲ့အတွက်များသောအားဖြင့်ဗိဓာကိုဘုန်းကြီးတို့ဆက်သင်ပေးတယ်။ဗိဓာရှိတဲ့ပုဂ္ဂိုလ်ရဲ့အယောစုကိုဖမ်းဆိုင်လိုက်တဲ့အခါမှာအဲ့ဒီဥကောင်းကုံကိုဆိုင်လိုက်လို့ရှင်းရင်ဖြူနေတဲ့အယောစုကိုတွတ်တွေ့တယ်ဖြူနေတဲ့ဥကောင်းကုံကိုတွေ့တယ်။အဲ့ဒီဥကောင်းကုံကိုအဖြူအဖြူအဖြူလို့ဆိုက်ပြီးရှုလိုက်ရင်မကြားခင်မှာဥကောင်းကွန်ပြောက်ပြီးတော့အဖြူအဝိုင်းကတိုင်းဝန်ပေါ်လာပါတယ်ဒါရှေ့ရှေ့တမာကြီးတွေအပိထောက်ပတ်မှုအကူအညီရောက်မှာအဲ့ဒီကတိုင်းဝန်ပေါ်လာတဲ့အချိန်ကမှဒီအဖြူကိုပဲစိုက်ပြီးတမာကြီးထူထောင်လိုက်ရင်အဲ့ဒီအဖြူကတိုင်းဝန်ကကြည်ပြီးတောက်လာတယ်အဖြူကတိုင်းဝန်ရဲ့မဆိတ်ကနစ်သွတ်တတ်တယ်နစ်သွားပြီဆိုရင်တော့အဲ့ဒီဘုံကောကိုဘုန်းကြီးတို့မြန်တော့အဖြစ်အဲ့ဒီကတိုင်းဝန်ကိုအဝိုင်းအတိုင်းပေါ့တစ်ဖက်ဒီဖက်ပြန်ပါစေဒီဖက်ပြန်ပါစေမလုပ်ပါဘူးအဝိုင်းတိုင်းအကုန်လုံးပြန့်အောင်အဖြန်ခိုင်းလိုက်ရတယ်ဖြန့်လိုက်တာကတချို့ပါရမီရှိတဲ့ပုဂ္ဂိုလ်ကတော့ဆက်လိုက်ထားတဲ့အကုန်ပြန့်သွားတယ်။ဒါအတိတ်ကလေ့ကျင့်ထားတဲ့ပါရမီရှိလို့အဲ့လိုမပြတ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ချင်းတော့ဥမာ3လက်မလောက်အဝိုင်းတိုင်းပေါ့ပြန့်ပါစေဆိုပြီးဒိဋ္ဌံပြီးရှုလိုက်။သူကကတိုင်းဝန်းက3လက်မလောက်ပြန့်သွားတယ်။ပြန့်သွားပြီဆိုလို့ချင်းအဲ့ဒီအချိန်ခါမှာအဖြူလို့ပြန်ပြီးစိုက်ပြီးရှုရတယ်။ရှုလိုက်ပြီးပြန့်စားမှနည်းနည်းကတိုင်းဝန်းကလှုပ်နေတတ်တယ်။ငြိမ်သွားအောင်သမารီကိုပြန်ထူထွန်းလိုက်ရင်ကတိုင်းဝန်ကငြိမ်ပြီးကြည်တောက်သွားတယ်။တခါထပ်ပြီးဖြန့်သုံးလက်မလောက်။အဲဒီလိုနီးဖြင့်တဖြည်းဖြည်းဖြန့်လိုက်တာနောက်ဆုံးဖြန့်လို့လွယ်ကူလာပြီဆိုရင်တလံပြန့်ပါစေ၊နှစ်လံပြန့်ပါစေစသဖြင့်ဒီလိုဖြန့်လိုက်တာအရက်စင်မြက်နဲ့အကုန်လုံးပြန့်လိုက်။အနန္တစကြဝဠာအတိဖြန့်နိုင်ရင်ပိုကောင်းတယ်။အရက်စင်မြက်နဲ့ဘဲကြီးကြီးအကုန်လုံးဖြူသွားပြီ။မိမိအစ္ဆဒကြည့်လိုက်လေအဖြူပဲ။ဗိဒ္ဓကြည့်လိုက်လေအဖြူပဲဖြစ်သွားပြီ။အဲဒီအဖြူဖြစ်ပြီဆိုတော့မှအဲဒီရှစ်တဲ့ပေါ့နော်။အဲ့ဒီရှိတဲ့တဏှာလောက်ပေါ့မှန်းပြီးတော့မိမိကအဖြူလို့ရှုနေပါဘာဖြစ်လို့ဖြန့်နေရသလဲလို့မေးရင်မဖြန့်မဲနဲ့ရှုခဲ့ရင်တမာရီကကြာရှည်တည်တတ်မှုမရှိဘူးစိရထိတိကခေါ်ပါတယ်နော်ကြာရှည်တည်တတ်မှုမရှိဘူးဆိုပြီးဝိတုံးကြီးမဲ့အထက်ကရကအသေးချရှင်းထားတယ်ဖြန့်လိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီတမာရီကကြာရှည်တည်တတ်တယ်ဘယ်လောက်ထိတည်တတ်တယ်လို့မေးရင်တဏှာလုံးတော်လဲနေနေနဲ့တညာလုံးလုံးတော်လဲနေနေပါတယ်စသဖြင့်ဒီလောက်ထိပြောထားပါတယ်နော်အဲ့ဒါကြောင့်ဒီကြည်လင်တောက်ပါနေတဲ့နမိတ်ကိုစိတ်ကကပ်ပြီးရှုလိုက်လို့ရှင်အိမ်မှာပထမဇန်သမာဓိဆိုင်နိုင်ပါတယ်ဆိုင်နိုင်ရင်တော့ဒီပထမဇန်သမာဓိကိုအ ਨੇ စုံတစ်ထိုင်နှစ်ထိုင်လောက်ခိုင်အောင်လေ့ကျင့်ခိုင်ရတယ်လေ့ကျင့်ပြီးမှနောက်တည့်ရက်တည့်ရက်လောက်ဖြစ်ဖြစ်လေ့ကျင့်ပြီးတော့မှနောက်တည့်ရက်မှာဒုတိယဇန်နောက်တည့်ရက်တတိယဇန်နောက်တည့်ရက်သုတ္တဇန်အထိကုလို့ရတယ်အဲ့ဒီလိုကုလို့ရှုနိုင်တဲ့ပုဂ္ဂိုလ်ကဒီအဖြူကတိုင်းမှာသုတ္တဇန်လောက်အထိပေါက်ပြီဆိုရင်ကြံနေတဲ့ကတိုင်းတွေကိုရှုကြည့်ရင်လည်းလွယ်ပါတယ်။ဥမာသဘင်တို့လိုညိုနေတဲ့ကွဋ္ဌာသကိုရှေ့ကယောဂီတယောက်ရဲ့ကွဋ္ဌာသကိုကြည့်ပြီးတော့အညိုရောင်ကတိုင်းရှုပုံစံတူပဲရတယ်။သရုတ်တဇံအထိပေါက်နိုင်တယ်။ရင်ငယ်တို့လိုဝါနေတဲ့ကွဋ္ဌာသတစ်ခုအာယုံယူပြီးတော့ဝါရောင်ကတိုင်းရှုသရုတ်တဇံသမားတိအထိပေါက်နိုင်တယ်။စဉ်းစားကြည့်စမ်းဒီကကြီးဒီရင်ငယ်ဟာယွန်ရှာဆက်စုပ်ဖွယ်မကောင်းဘူးလား။ဒါပြင်းနဲ့ယွန်ရှာဆက်စုပ်ဘွယ်ကောင်းနေတဲ့ဒီခန္ဓာအိမ်ထဲကနေဘာဝနာဆိုတဲ့အနှစ်ကိုထုတ်ယူတတ်မယ်ဆိုရင်သရုတ်တဇံသမားတိအထိမရနိုင်ဘူးလားရနိုင်တယ်တဲ့နှလုံးသွင်းအပေါ်မှာပူတည်တာပဲဘုရားရှင်ပေးထားတဲ့နည်းစနစ်တွေပါကုသိုလ်ရမယ်ဆိုရင်ဘယ်နေရာမှာမဆိုကုသိုလ်ရနိုင်တဲ့လုပ်ငန်းခွင်တွေအများကြီးရှိနေတယ်နှလုံးအိမ်အတွင်းရှေ့ကယောဂီတယောက်ရဲ့နှလုံးအိမ်အတွင်းကိုဖမ်းဆိုက်ကြည့်လိုက်နီးရနေတဲ့သွေးလေးကိုတွေ့နေဒီနည်းရနေတဲ့တွဲကိုအာယုံယူပြီးတော့အနီရောင်ကတိုင်းကိုရှုပုံစံတူပဲအဖြူလို့နော်သရုတ်တဇံသမားတိအထိပေါက်နိုင်တယ်ဒီတော့အဖြူကတိုင်းအညိုကတိုင်းအဝါရောင်ကတိုင်းအနီကတိုင်းကတိုင်းလေးမျိုးရှုနိုင်တယ်အ အဲ့ဒီကတိုင်းလေးမျိုးကိုကြာကြာနာနာရှုထပ်တဲ့ပုဂ္ဂိုလ်ကကျန်နေတဲ့ပထဝီကတိုင်းအာဘောကတိုင်းတေဇောကတိုင်းဝါယောကတိုင်းအာလောကကတိုင်းအာကာသကတိုင်းဆိုတဲ့ကျန်နေတဲ့ကတိုင်း6ပါးကိုဆက်ရှုလေလောကုနဲ့သရုတ်တဆံသမာတိအထိပေါက်ပါတယ်။မြေကြီးလေးကိုဆက်တချို့ယောဂီတွေကမြေကြီးမှာဒုက္ခလေးနဲ့ချစ်ပြီးအဝိုင်းလေးတစ်ခုလှုပ်လိုက်တယ်။မြေကြီးကိုနည်းနည်းလေးညီအောင်လေကလေးနဲ့တန့်လိုက်။ဒီမြေကြီးလေးကိုနမိတ်စိုက်ပြီးယူလိုက်ရင်နမိတ်ဝန်းကပေါ်လာတတ်တယ်။မပေါ်ဘူးဆိုရင်အဲ့ဒီနေရာမှာမိမိရရှိထားတဲ့ဆံသမာတိကိုပြန်ထူထောင်ရတယ်။သူတော်ပြီဒီမြေအဝင်းဝိုင်းလေးကိုလှမ်းကြည့်လိုက်တာနဲ့ဒီမှာကတိုင်ဝန်းပေါ်လာတာပဲဒီကတိုင်ဝန်းကအာယုံယူပြီးတော့ခုနကကမာရီထူထောင်ပြီးတော့ဖြန့်ကျက်ပြီးရှုလိုက်ရင်လည်းသူလည်းသရုတ်တဆာသမားလေးအထိပေါက်တယ်အိမ်မှာရှိနေတဲ့ရေအင်းတုံလေးတွေဆိုပါတော့ရေအင်းတုံထဲမှာရေလေးကရှိနေတယ်အင်းတုံကအမှညိုခြင်းညိုမဲဝါခြင်းဝါမဲပြဿနာတော့ရှိတယ်အဲဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာသုံးတဲ့စင့်အင်းတုံမျိုးကတော့ပိုကောင်းတယ်အဲ့အင်းတုံထဲမှာရေထက်တာရေလေးညင်အောင်ထားလိုက်အဲ့ညေလေးကိုလှမ်းပြီးစိုက်ကြည့်တာနဲ့ဒီမှာရေကတိုင်းဝန်ပေါ်လာတယ်သရုတ်တဆံသမားတွေအထိရှုလို့ရတယ်အိမ်မှာဒီရေတွေရှိနေတာပဲနှလုံးသွင်းမှန်တတ်ရင်ဒီရေကမိမိကိုသရုတ်တဆံသမားတွေရောပို့ဆောင်ပေးနိုင်ပါတယ်ဒါနှလုံးသွင်းမှန်ဤကောင်းလန်းကောင်းကျင့်တယ်နော်နေရာတကာမှာမြေကြီးရှိတယ်ဘယ်မြေကြီးတွေ့လဲတွေ့လဲကိုကရှုတတ်မယ်ဆိုရင်သရုတ်တဆံသမားတွေမရဘူးလားရနိုင်တယ်ဒါတော်တော်အနီရောဤကြီးငင်းမြေရောကတော့ပို့ကောင်းတယ်အဲ့ဒါကတော့ဒီနီးကျင်ချင်းရှိတဲ့မြေကိုအသုံးပြုပါဆိုပြီးတော့ဒီလိုသတ်မှတ်ထားတယ်အခက်အခဲရှိခဲ့ရင်တော့ဘုန်းကြီးတို့ကမြေကိုဇလုံးတစ်ခုခရက်ဖြစ်ဖြစ်ထက်အဝန်းဝိုင်းရှိတဲ့ဇလုံးထက်ပြီးတော့ဒီမြေကိုနယ်ပြီးတော့ရေလေးနဲ့အသာလေးချောအောင်ပုတ်လိုက်ပုတ်ပြီးဒီအဝန်းဝိုင်းကိုကြည့်လို့ရတယ်နော်အဲ့ဒီတော့မြေကတိုင်းရေကတိုင်းမိကတိုင်းမိကတိုင်းကအိမ်မှာထမင်းချက်နေတာဒီမှာတော့ထင်းနေမဟုတ်တော့နည်းနည်းတော့ခက်ချင်ခက်မယ်ဒါမျိုးနဲ့အဲ့ဒီမိကိုနီးရနေတဲ့မိကိုအောက်ကထင်းလည်းမကြည့်နဲ့အပေါ်ကမီးညွန့်လည်းမီးကိုညွန့်လည်းမကြည့်နဲ့အလဲကောင်နီးရနေတဲ့မီးလေးကိုဖမ်းပြီးစိုက်လိုက်ရင်ဒီစုံကတိုင်းရှုလို့ရတယ်သရုတ်တဆံသမာဓိအထိပေါက်တယ်ထမင်းချက်ရင်းတယ်ကလေးဒီသရုတ်တဆံသမာဓိကိုရှုလို့မရနိုင်ဘူးလားရနိုင်တယ်ဒါဘုရားရှင်ပေးထားတဲ့နီးစနစ်ကလေးတွေပဲနော်ဝါယောကတိုင်းကတော့ယောဂီတော်ခမည်းများမှသင်ရတာနည်းနည်းလေးတော့ခက်တယ်ခက်ပေမဲ့လို့ရှင်းရှင်းကတိုင်းနေရဲ့တမာတိကိုထူထောင်ပြတဲ့အခါမှာအထူးသဖြင့်တော့အဖြူအောင်ကတိုင်းနေတော့ရောထွေးတတ်လို့အဖြူအောင်ကတိုင်းကိုတော့တမာတိမထူထောင်နဲ့တခြားကတိုင်းနဲ့တမာတိထူထောင်လိုက်ပါထူထောင်ပြတဲ့အချိန်ကမှသရုတ်ရဆမထားတဲ့အချိန်ကမှသစ်ပင်မှာတွန်းနေသစ်ပင်တွေကိုလေတိုက်လို့လှုပ်နေတဲ့နေရာကိုဖမ်းပြီးတော့သစ်ပင်ကိုမကြည့်ပဲသစ်ပင်ကိုတွန်းနေတဲ့လေကိုအကြည့်ခိုင်းလိုက်တယ်အဲ့ဒီလေကိုတချို့ကရှုလို့ရပါတယ်တချို့ကြတော့အခက်ခဲဖြစ်ခဲ့ရင်ဒီလိုဗရင်းဘောက်နားမှာသွားထိုင်ပြီးဗရင်းဘောက်ကနေမိမိရဲ့မျက်နှာကိုလာပြီးတွန်းနေတဲ့လေကိုအရှုခံရတယ်။အဲ့ဒီလေရဲ့တွန်းကန်နေတဲ့သဘောကိုတော့သွားမကြည့်နဲ့။တွန်းကန်တဲ့သဘောကိုသွားကြည့်လိုက်ရင်တော့ပြဿနာတော်တော်လေးများတယ်နော်။အဲ့ဒီတော့အဲ့ဒီလေကိုကြည့်လိုက်တဲ့အခါမှာခေါင်းဆုံးကတော့ဘုန်းကြီးတို့နွားနှုတ်ကိုခြုံလိုက်တဲ့အချိန်ကမှတက်လာတဲ့မိကိုယုံလို့အဲ့ဒီပုံစံမျိုးလေးစမြင်တတ်ပါတယ်။ဘာဖြစ်လို့လဲ။လေဟာလည်းယုတ်ကလတ်တည်းရဲ့အပေါင်းစုပဲ။ဒါပဲနဲ့အလွန်အလွန်တိမ်မွေ့တယ်။တိမ်မွေ့ပြီနဲ့တမာရီကအကောင်းတော့ဒီကလတ်တွေအယောင်ကိုသွားတွေးနိုင်ပါတယ်နော်။အဲ့တွေးလိုက်တဲ့အခါမိကုံညွန့်လို့လို့အယောင်မျိုးတွေးလိုက်ပြီလို့ရင် तू ကအလွန်ပါတဲ့နိုင်လွင်နဲ့နည်းနည်းဆင်းတယ်။အလွန်ပါနေတဲ့နိုင်လွင်ရဲ့မိကုံညွန့်ယောင်ရှိတဲ့နိုင်လွင်ရဲ့အယောင်နဲ့တော်တော်လေးဆင်းတော့ခပ်ပါးပါးလေးသွားတွေးတယ်။တွေးလိုက်တဲ့အခါမှာဒီလေမတမာရီကိုဆက်ပြီးထူထောင်လိုက်ရင်မကြခင်ကတိုင်းဝန်းဖြစ်ပြီးတော့ဒီကတိုင်းဝန်းကိုအရဆင်မြတ်တော့ဖြတ်လိုက်ရင်လေသရုတ်တဆံသမားကြီးအထိပေါအောင်ရှုလို့ရပါတယ်နောက်တစ်ခုကတော့ဘုန်းကြီးတို့အလောကခတိုင်ဒါကတော့တော်တော်ကြီးကိုများတယ်ခုလိုအလင်းရောင်တစ်ခုပေါ့ဒါလေးကိုအဝိုင်းလေးဖြစ်အောင်လုပ်ပြီးတော့စိုက်ကြီးလိုက်တာနဲ့တို့အလင်းရောင်အလောကခတိုင်ဝန်းကပေါ်လာပါတယ်နော်ဒီခတိုင်ဝန်းပေါ်လာတဲ့နဲ့ဒီခတိုင်ဝန်းမှာသမားကြီးကိုထူထောင်ဖြန့်ကျက်ပြီးတော့ရှုလိုက်မယ်ဆိုရင်သမားကြီးကိုထူထောင်နိုင်မယ်ဆိုရင်သရုတ်တဆံသမားကြီးအထိပေါက်နိုင်တယ်နေရာတကာမှာရှိပါတယ်နော်နောက်တစ်ခုကတော့ဘုန်းကြီးတို့အာကာသကတိုင်းဒီအာကာသကတိုင်းကတော့မြန်သောအဖြစ်တော့ဒီနေရာမှာဇလုံးဘုတ်ကတော်တော်တန်ဖိုးရှိဘုန်းကြီးကတော့ဇလုံးဘုတ်ကလေးတစ်ခုဓမ္မယုံနဲ့မှချထားတယ်အဲ့ဒီအပေါက်ကလေးဒီဘက်ကောင်းငင်ဘက်လှည့်ပြီးထားလိုက်အပေါက်ကဝန်းဝိုင်းလေးကိုကြည့်ရတယ်အဲ့ဒါမှမရှိရင်တော့ဘုန်းကြီးတို့အသုံးပြုနေကြသပိတ်ချီပဲသပိတ်ချီလေးကိုကောင်းငင်ဘက်မြှောက်ပြီးတော့ဒီဝန်းဝိုင်းထဲမှာရှိနေတဲ့အာကာသလေးကိုအကြည့်ခိုင်းတယ်ခိုးဘက်ကိုထိုးမကြည့်နဲ့တော်တော်မြှောက်လိုက်တဲ့အခါမှာခိုးဘက်မှာသစ်ပင်တွေရှိနေသစ်ပင်ရိတ်ကလာပေါ်တတ်တယ်ဒီဘက်ကနိုင်ရန်နေရှိနေနိုင်ရန်ကလာပေါ်တတ်တော့ သစ်ပင်ရိပ်လည်းမရှိဘူးရာဟုထုဘာမှမရှိတဲ့ကောင်းငင်ပဲအဲဒီကောင်းငင်မှာလည်းမိုးတိမ်နေရှိနေမိုးတိမ်နေရလာပေါ်တတ်မိုးတိမ်လည်းမရှိတဲ့ကြည်လင်နေတဲ့ကောင်းငင်ဘက်ကိုလှက်ပြီးတော့ဒီအဝန်းအဝိုင်းလေးအတွင်းကိုပဲကြည့်ခိုင်းတယ်ဟိုဘက်ထိုးမကြည့်နဲ့အဲဒီလိုကြည့်လိုက်ရင်လည်းသူကအာဂတကတိုင်းဝန်းလေးကပေါ်လာပါတယ်ဒါရှေ့ရှေ့တမာတိတွေရဲ့အစွမ်းအားကြောင့်အဲဒီလိုကတိုင်းဝန်းပေါ်လာတဲ့ပုဂ္ဂိုလ်ကဒီကတိုင်းကိုအခြေတည်ပြီးတော့တမာတိကိုဆက်လက်ထူထောင်လိုက်လို့ကတိုင်းဝန်းကိုဖြန့်ကျက်နိုင်ခဲ့မယ်အရက်စင်မျက်နှာအထိဖြန့်ကျက်နိုင်ခဲ့ရင်သူလည်းသရုပ်တော်ဆောင်တမာတိအထိပေါက်ပါတယ်နော်ပေါက်လိုက်တော့ကတိုင်း10ပါးပဲဒီကတိုင်း10ပါးမှာသရုပ်တော်ဆောင်တမာတိပေါက်အောင်စနစ်တကျရှုနိုင်တဲ့ယောဂီဖြစ်ခဲ့ရင်ဘုန်းကြီးတို့အတာကုတဲ့လာတကုမှာပေါ့ငုရှိဝါဘန်းနေတပင်လုံးဝါနေတယ်လှမ်းပြီးဖန်ဆက်လိုက်တာနဲ့အကုန်လုံးအဝါရောင်ကတိုင်းဝန်းဖြစ်သွားတယ်။နေစီပန်းလေးတစ်ပွင့်တွေ့တယ်။လှမ်းဆက်လိုက်တာနဲ့အနီရောင်ကတိုင်းဝန်းဖြစ်သွားတယ်။နိုင်ရံတစ်ခုတွေ့တယ်ဖြူနေတယ်။လှမ်းဆက်လိုက်တာနဲ့အဖြူကတိုင်းဝန်းဖြစ်သွားတယ်။ဘယ်အရာဝတ္ထုကိုမဆိုတွေ့တိုင်းတွေ့တိုင်းမိမိကနှလုံးသွင်းမှန်လို့ရှုပွက်တတ်ရင်ဒီသရုပ်ဒါဆန်သမารိကလော်လော်လေးနဲ့ရတယ်။ဘယ်နဲ့တော့တခါကြီးတွေတခါကြီးတွေမကောင်းဘူးလား။လေ့ကျင့်ဖို့သိကောင်းတယ်ဒါဘုရားရှင်ပေးထားတယ်นี้สนิทกองนี้ดิเว้ยมิมี่ไอ้สิทธิ์แท้กูหญิ่ติ๋นไปแล้วว่ะดีดีเซตมารีนี่ก็ตะชู่ก็บาบอกเลยชื่อเรตันตระใต้ชื่อล่ะซังกูตะบี้รู้ว่าอ้ําไม่ทุจริตตะชู่ก็ทีโลบอกเลยไม่ชื่อบ่กูก็ชื่อจริงมาชื่อล่ะกูศีลตรีพุทธะชื่อล่ะศีลมมกลันโนชื่อล่ะไม่ชื่อบ่เมษสวพยาไม่ชื่อบ่กูก็ชื่อดากูชื่อจริงโลชื่อนี่ล่ะกูก็ไม่ชื่อจริงမရှိပါဘူးအရတဖို့ပေါအောင်တော့ကိုကရှိပါဒါဘုရားရှင်ပေးတာကဘုရားရှင်ကဝိပဿနာရဲ့အခြေပါရကအဖြစ်နဲ့တမာတိထူထောင်ဖို့တော့ပေးထားတာပါနော်ဒီဇန်တမာတိတွေကိုအောင်မြင်မြင်အထုတ်နိုင်တဲ့ကတိုင်းဆယ်ပါးလုံးကိုအထုတ်နိုင်တဲ့ပုဂ္ဂိုလ်ကအရုပ္ပဇန်ကိုကုရင်ရတယ်အရုပ္ပဇန်ရှုကျင်တဲ့ပုဂ္ဂိုလ်ကဒီကတိုင်းကနေသွားမှရှုလို့ရတယ်အာနာပါနကနေအရုပ္ပဇန်သွားလည်းမရနိုင်ဘူးခုနောက်ဆုံးဘုန်းကြီးပြောတယ်အကန္တကတိုင်းဆိုကြသူဒီအာဂတကတိုင်းကနေအရုပဇံသွားလဲမရနိုင်ဘူးဘာဖြစ်လို့လဲအရုပဇံရဲ့နံပါတ်1ဇံကအာဂတနိစ္စယရဏဇံသူကလဲအာဂတပဲဒီဘက်ကလဲအာဂတကနေအာဂတသွားတော့ထမင်းကိုထမင်းနဲ့မြှုပ်စားတယ်လို့ဖြစ်နေဘာမှမထူမရဘူးကြံနေတဲ့ကတိုင်း၉ပါးတဲ့ကဘယ်ကတိုင်းနဲ့ကပဲဖြစ်ဖြစ်အရုပဇံကိုကုကုလို့ရတယ်ယောဂီတော်များများကိုတော့ဘုန်းကြီးဒီအရုပဇံနေလဲသင်ပေးနေပါတယ်သူတို့ကမေးကြည့်တယ်မြတ်တော်အဖြစ်ဒီမလေးရှားမှာပဲဆိုကြပါစို့ယောဂီတွေတော်ခမည်းများဘုန်းကြီးရဲ့လမ်းစတဲ့အနေနဲ့မိမိကြီးတယ်ပရမဇန်နဲ့ဒုတိယဇန်ပရင်္ဂကောင်းတယ်ဒုတိယဇန်ကပိုကောင်းတယ်ဒါဖြင့်နောက်ထပ်ကောင်းတာယူဦးမလားလို့မေးကြည့်တော့သူကယူနေတယ်ယူမယ်အကဲယူရင်တတိယဇန်ရောက်တတိယဇန်နဲ့ဒုတိယဇန်ပရင်္ဂကောင်းတယ်အာတတိယဇန်ကပိုကောင်းတယ်တတိယဇန်နဲ့သရုတ်ဇန်ပရင်္ဂကပိုကောင်းတယ်သရုတ်ဇန်ကပိုကောင်းတယ်ဒါဖြင့်တချို့ယောဂီတွေကတတိယဇန်ကိုပိုကြိုက်တယ်ဘာဖြစ်လို့လဲအဲ့ဒီမှာဒုက္ခရှိတယ်ဖီလင်းကသိကောင်းတယ်တဲ့သူတို့အပြောသူတို့အပြောဟာနာဟိုဘက်ကဥပက္ခဤကကရာကြတော့ဖီလင်းကသိမထင်ရှားဘူးသိမထင်ရှားတော့သူတို့ကသိမကြိုက်ဘူးဒါမင်းနဲ့ငြိမ်သက်မှုတမာတိစွန့်အင်ကြတော့ဥပက္ခဤကကရာဇိုင်းကနှစ်ပတ်ရှိနေတဲ့သရုတ်ဇံကပူပြီးအကောင်းပါတယ်အဲ့ဒီကနေရှိတဆင့်တက်သွားလိုက်တဲ့အချိန်ခါမှာအရုပဇံရင်းကိုဘုန်းကြီးကသင်ပေးတယ်သင်ပေးတဲ့အချိန်ခါမှာသူကရူပဝိရကခေါ်တာပေါ့ယုတ်တရားနဲ့ပတ်သက်ပြီးယွန်ရှာဆက်ဆုံးတဲ့ပုဂ္ဂိုလ်တွေအဲ့လိုယွန်ရှာဆက်ဆုံးတဲ့ပုဂ္ဂိုလ်တွေဖြစ်တော့သူကယုတ်တရားရဲ့အပြစ်ကိုဆင်ញင်ရတယ်ဘယ်ခါမှဆင်ញင်လဲဘုန်းကြီးတို့ဒီဥပမာအဖြစ်ကတိုင်းတစ်ခုထဲမှာရှုပြီးတော့မှအရုပဇံကုလည်းရပါတယ်ဒါကတော့ဆယ်ပါးလုံးရှုပြီးမှကုလည်းရတယ်ဒါကြိုက်တယ်လို့ရှုနိုင်တယ်ဥပမာပထမကတိုင်းမှာဆိုကြသူပထမကတိုင်းဖြစ်သရုတ်တဇံတမာတိပေါ့အောင်ထူထောင်လိုက်တယ်ထူထောင်လိုက်လို့အောင်မြင်ပြီးဆိုရင်အဲ့ဒီကတိုင်းဝန်းကိုအနန္တစက်ကြဝဠာအထိအဆုံးစားမရှိထပ်ပြီးဖြန့်ရတယ်။ဖြန့်ပြီးတမာရီကိုထူထောင်လိုက်အနည်းဆုံးပမာဏအဖြစ်သရုတ်ဒဇံရဲ့ဥပ္ပစရတမာရီနည်းမြေရောက်အောင်ထူထောင်ရတယ်။ပရမဇံဒုတိယဇံတတိယဇံထူထောင်ပြီးတော့မှဥပ္ပစရသရုတ်ဒဇံအထိမသွားနိုင်အောင်ဥပ္ပစရတမာရီနည်းမြေရောက်အောင်ထူထောင်လိုက်နော်။အဲ့လိုထူထောင်ပြီးတဲ့အချိန်ကကြတော့မှအဲ့ဒီကနေထပ်ပြီးတော့သူကယုတ်တရားတွေရဲ့အဖြစ်ကိုဆင်ញင်ရတယ်။အဲ့တော့ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့်ဘာဖြစ်တယ်လဲတတ်မှုဖြတ်မှုတွေတယောက်နဲ့တယောက်တတ်မှုဖြတ်မှုတွေပေါ်တယ်ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့် ယောဂအမျိုးမျိုးတွေဖြစ်ရတယ်။ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့်ဉာဏ်ပန်နှိမ့်ဆက်ခံရခြင်းဆိုတဲ့ကံကြမ္မာတွေအမျိုးမျိုးဖြစ်ရတယ်။မှန်လားမှန်လား။အဖိုးကြီးအရိုက်ခဏခဏခံရတယ်။အဖွားကြီးအစဲခဏခဏခံရတယ်။ဘာဖြစ်လို့လဲ။ဒီယုံတရားကြီးရှိနေတာဆဲစရာရုပ်မရှိဘူး။နာကြီးပဲဆိုသူမမြင်ဘူးဆဲလို့လည်းမရအောင်။ဟုတ်တယ်မလား။ရိုက်လို့လည်းမရအောင်။ဒီတော့ဒီယုံတရားကြောင့်ဒီလိုအပြစ်တွေရှိနေတယ်ဆိုတာကိုဆင်ញင်ရတယ်။ဆင်ញင်ပြီးတဲ့အချိန်ခါကျတော့အထက်ပိုင်းဖြစ်တဲ့အာဂါတဉ္စယရဏဇံကတော့ပိုးပြီးငြိမ်သက်တယ်လို့ဒီလိုနှလုံးသွင်းပြီးတော့ခொနကဖြန့်ကျက်ထားတဲ့ကတိုင်းဝင်းထဲမှာအာဂါတကိုမြင်အောင်ထုတ်ဆိုင်လိုက်ရတယ်။ဆိုင်လိုက်ရင်တချို့ကတော့ပါရမီရှိတော့ချက်ချင်းအာဂါတကတိုင်းဝင်းထဲမှာပေါ်လာတယ်။ပါရမီနှုတ်နေတဲ့ပုဂ္ဂိုလ်များဖြစ်ခဲ့ရင်တော့ဘုန်းကြီးကအကြံပေးတာကတော့ဒီယုတ်ကလတ္တရဲ့အကြပေါ့ပေါ့နော်အဲ့ဒီအကြအပေါက်ကလေးသေးသေးလေးရှိတယ်လို့အလင်းရောင်နဲ့ထိုးဆက်ပြီးတော့ရှုကြည့်ပါဆိုပြီးဒီလိုသင်ပေးရတယ်အဲ့လိုမသင်ခင်လေးမှာအာဂတကိုမြင်အောင်မချုပ်ခင်လေးမှာပြန်ပြီးတော့ဒီပထဝီကတိုင်းဝန်းနဲ့တက်ခဲ့ရင်ဒီကတိုင်းဝန်းမှာပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ရောက်အောင်ရှုရတယ်ရှုပြီးတော့မှခုနကလိုဆင်ញင်ပြီးတော့အဲ့ဒီနမိတ်နဲ့လင်းရောင်နဲ့ထိုးဆက်ပြီးတော့အာဂတလေးကိုအသေးပေါက်ကလေးမြင်အောင်ကြည့်လိုက်ရင်အာဂတကိုတွေ့ပြီတွေ့လိုက်တာနဲ့ကုဒီလက်ကတဆက်ထဲပဲဒါပြနဲ့တသိချာချာစူးစမ်းယူကြည့်လိုက်ရင်ဒီမှာမွေးညင်းပေါက်ကလေးတွေမရှိဘူးလားရှိတယ်အဲ့ဒီလိုပဲဒီကတိုင်းဝန်းမှာလည်းဒီအကြပေါက်ကလေးတွေရှိတယ်လို့အာယုပြီးထိုးဆက်လိုက်တာနဲ့ဒီအာဂတသွားတွေ့တာပဲတွေ့ပြီဆိုတာနဲ့အာဂတကိုတစ်ဖက်သားနှလုံးသွင်းပြီးတော့ဒီရုပ်ကိုပထဝီကိုလည်းရုပ်လို့ထားပါတယ်နော်ဒီယုတ်ကဟိုကတိုင်းဝန်းကတော့တကယ်ယုတ်မဟုတ်ဘူးဒါကစိတ်ကဖန်ဆင်းထားတာပဲဒါပေမဲ့လို့မူလပြည်တည်ထားတဲ့ပထဝီကတိုင်းဝန်းလေးကတော့ယုတ်အစ်စ်ပဲအဲ့ဒီယုတ်ကနေပြီးတော့ဒီဘက်ကပွားလာတဲ့ကတိုင်းဝန်းဟာလည်းယုတ်ပဲလို့ဒီလိုနှလုံးသွင်းတာပဲအဲ့ဒီနှလုံးသွင်းပြီးတော့ဒီယုတ်ကိုရောရှာဆက်ဆုပ်တဲ့စိတ်ဓာတ်နဲ့အာဂတကိုမြင်အောင်ထိုးဆိုင်လိုက်တဲ့အခါအာဂတပေါ်လာပြီပေါ်လာတဲ့နဲ့ဒီအာဂတကိုတစ်ဖက်သားနှလုံးသွင်းပြီးတော့အယဆင်မြင်တဲ့အကုန်လုံးဖြန့်ကျက်ဖြန့်ကျက်လိုက်တဲ့အခါအနန္တစကြဝဠာတိဖြန့်လိုက်ပြန်ပြီးအဲ့အာဂတတဏှာမှာစိတ်ကိုညင်အောင်ကတ်လိုက်ထားတဲ့အာဂတထဲမှာစိတ်ကညင်ပြီးဝတ်သွားတယ်။အာဂတမှာတည်ငြိမ်နေတဲ့ဒီစိတ်ကိုအာဂတနဲ့တရားအယုံရှိနေတဲ့အာဂတနဲ့ဇာယရဏဇန်စိတ်လို့ခေါ်ပါတယ်။ဇာယင်္ဂရီကိုသိသိလိုက်ရင်ဇာယင်္ဂနှစ်ပါးပဲဥပက္ခဤကကရာပဲ။အဲ့ဒီကနေပြီးတော့မှဒီအာဂတနဲ့ဇာယရဏဇန်ကနေဝိညာဉ်နဲ့ဇာယရဏဇန်ကူးကျင်တဲ့ပုဂ္ဂိုလ်ကဒီအာဂတနဲ့ဇာယရဏဇန်စိတ်ကလေးကိုပြန်ပြီးရှုရတယ်။ရှုလိုက်တဲ့အခါမှာဒီဇန်တိအာဂါတဉ္စယရဏဇန်တိသရုတ်ဒဇံငါယောရှာဆက်စုပ်နေတဲ့ယုတ်ကိုအာယုံယူနေတဲ့ဒီသရုတ်ဒဇံတမာတိနဲ့ဤကတဲ့အထက်ဖြစ်တဲ့ဝိညာဉ်ဉ္စယရဏဇန်လုံးလည်းမငြိမ့်သက်ဘူးဒီနှစ်ခုပဲဆင်ញင်ရတယ်။အဲဒီလိုနှလုံးသွင်းပြီးတဲ့ဒီအာဂါတဉ္စယရဏဇန်စိတ်ကလေးကိုပြန်ရှုရတယ်။အဲဒီဇန်စိတ်ကဘယ်မှာဖြစ်တယ်ဆိုတော့ယောဂီရဲ့နှလုံးအိမ်အတွင်းမှာဖြစ်တယ်ဖြစ်လိုက်တဲ့အခါကျတော့ဒီနှလုံးအိမ်အတွင်းမှာဥပက္ခဣကခရာခေါ်တဲ့ဇာယင်္ဂနှစ်ပါးကိုသိသိတတ်တဲ့ယောဂီကဒီဥပက္ခဣကခရာခေါ်တဲ့ဇာယင်္ဂနှစ်ပါးနဲ့စိတ်တခဏတစ်ခုအတွင်းမှာပြန်တူဖြစ်နေတဲ့ဒီစိတ်ကလေးကိုလှမ်းကြည့်ကြည့်လို့ရတယ်အဲ့ဒီခါမှာတမာတိစွမ်းရင်ကထက်လာပြီအဲ့ဒီဇန်စိတ်ကလေးကိုအရှုကအယုံထားပြီးတော့ဝိညာဏံဝိညာဏံသို့မဟုတ်အနန္တံဝိညာဏံအနန္တံဝိညာဏံဆိုတာကဒီဇန်စိတ်ကအဆုံးစမရှိတဲ့ကောင်းကင်ကိုအာယုံယူနေတဲ့အတွက်ကြောင့်သူ့ကိုအနန္တံဝိညာဏံလို့လည်းခေါ်တယ်သို့မဟုတ်ဝိညာဏံဝိညာဏံလို့လည်းခေါ်ပါနော်အဲ့လိုရှုလိုက်ရင်အရှုကအာယုံကလည်းစိတ်ရှုနေတာကလည်းစိတ်ပဲအဲ့စိတ်အရှုကအာယုံဖြစ်တဲ့အာဂတဉ္စယရဏဇန်စိတ်အပေါ်မှာညင်ဝတ်စွာကပ်ပြီးတည်နေတဲ့နောက်ထပ်စိတ်တစ်မျိုးပေါ်လာတယ်အဲ့ဒီနောက်ထပ်ညင်ဝတ်စွာကပ်ပြီးတည်နေတဲ့ဒီဇန်စိတ်ကတော့ဝိညာဉ်ဉ္စယရဏဇန်စိတ်ခေါ်ပါတယ်နော်နည်းနည်းလေးစဉ်းစားကြည့်နော်ဒီအပိုင်းကအာဂတဉ္စယရဏဇန်ကနေထလိုက်တဲ့အခါဒီအာဂတဉ္စယရဏဇန်ကဥပတိပင်အဖြစ်တော့မရှိတာမှန်တယ်ဒါပြည့်နဲ့ယောဂီကတမာတိစွမ်းအားတဲ့ဒီဇန်ဥပတိပင်အဖြစ်မရှိတော့ဘူးချုပ်ပြီးတဲ့ဒီအတိတ်ကဖြစ်နေတဲ့ဒီအာဂတဉ္စယရဏဇန်စိတ်ကိုပြန်ရှုရင်ရှုလို့မရဘူးလားဒါအတိတ်ကိုရှုတဲ့နိစ္စနိတိပဲအဲဒီလိုရှုလိုက်လို့အာဂတဉ္စယရဏဇန်စိတ်အပေါ်မှာညင်ဝတ်စွာကပ်ပြီးတည်နေပြီဆိုလို့ရှိရင်အဲ့တမာတိကိုတနားကြီးနှစ်နားကြီးသုံးနားကြီးရအောင်ထူထောင်ပေးရပါတယ်အဲ့ဒီကနေပြီးတော့မှတခါအာဂိဉ္စဉ္ညာယရဏဇန်စိတ်ကိုကူးကျင်နေဆိုရင်အဲ့ဒီမှာကတော့နိစ္စနဲ့ကစိတ်တို့မြည်သည်နှစ်ခုပြန်လူဖြစ်ရောမရှိဘူးအာဂါတဉ္စယရဏဇန်စိတ်ဥပတိပင်အဖြစ်ဖြစ်နေတဲ့အခါမှာဝိညာဉ်ဉ္စယရဏဇန်စိတ်ကမဖြစ်သေးဘူး ဝိညာဉ်ဉာဏ်ရဏဇန်စိတ်ဥပတိပင်အဖြစ်ထင်ရှားဖြစ်နေတဲ့အချိန်ခါမှာလည်းအာဃာတဉာဏ်ရဏဇန်စိတ်ကဥပတိပင်အဖြစ်တော့မရှိဘူး။ဒါမြင့်တဲ့အတိတ်ကိုအတိတ်မှာရှိခဲ့တဲ့အချိန်တွေကိုလှမ်းရှုရှုလို့တော့ရတယ်။ဥပတိပင်အဖြစ်မရှိတော့ဘူး။အဲ့ဒီမရှိမှုသဘောလေးကိုမြင်အောင်ကြည့်ရတယ်။မရှိသဘောကိုမြင်အောင်ကြည့်ပြီးတော့မှမကြည့်ခင်လေးမှာဆင်ញင်တာကတော့ဒီအာဃာတဉာဏ်ရဏဇန်စိတ်ကငါယောရှင်ဒီဝိညာဉ်ဉာဏ်ရဏဇန်စိတ်ကအာဃာတဉာဏ်ရဏဇန်စိတ်ဆိုတဲ့နိဂတ်တဲ့ယန္တုရှိတယ်။အထက်အာကိဉ္စဉ္ညရဏဇန်စိတ်လုံးလည်းမငြိမ့်တဲ့ဘူးဒါလေးပဲဆင်ញရတယ်။အဲဒီလိုနှလုံးသွင်းပြီးတာနဲ့ဒီအာကာသဉ္စလယရဏဇန်စိတ်ရဲ့မရှိမှုသဘောလေးကိုလှမ်းပြီးကြည့်တာပဲ။ကြည့်ပြီးတော့ပါဠိလိုတော့နတ္ထိကိဉ္စီပေါ့လေ။ဘာမှမရှိဘာမှမရှိဘာမှမရှိလို့ရှုတာပဲ။ရှုလိုက်တဲ့အခါမှာဘာမှမရှိတဲ့အာယုံပေါ်မှာစိတ်ကညင်ဝတ်စွာကပ်ပြီးတည်သွားတယ်။ဘုရားရှင်ပေးထားတဲ့နိစ္စနိတ္တိပါနော်။ဒါလက်ကျင်လို့ရတယ်ဒီနိစ္စနဲ့ကဘုရားတစ်ပါးရဲ့ရတာမဟုတ်ပါဘူးဘုရားမပွင့်ခင်တည်းကအာလာရအိန္ဒိယမှာအာလာရယေသိဥဒကယေသိတို့ဒါဝင်သင်ပေးနေတဲ့စနစ်တွေပဲဒီတော့ဒီအာကိဉ္စယရဏဇန်စိတ်ဘာမှမရှိတဲ့သဘောမှာညင်ဝတ်စွာကပ်ပြီးတည်နေတဲ့စိတ်ကိုအာကိဉ္စညာယရဏဇန်စိတ်လို့ခေါ်ပါတယ်ဇိုင်းကနှစ်ပါးပဲရှိတဲ့ဥပက္ခာယိကကရအဲဒီဇန်စိတ်ကိုဝတိဘောင္ဒာနိုင်နေအောင်လက်ကျင်လို့အောင်မြင်တဲ့ပုဂ္ဂိုလ်ကညင်ဝတ်ညာနတ္တယရဏဇန်စိတ်ကိုသွားကျင်တယ်ဆိုရင်ဒီအဂဇိနရဏဇံကိုအ ਨੇ ဆုံးတဏှာကြီးလောက်ပြန်ဝင်စားရတယ်ဝင်စားပြီးတော့မှသူ့ကိုချီးမွမ်းရတယ်ဘာဖြစ်လို့ချီးမွမ်းရတယ်လဲလို့မေးတော့ကိုကအထက်အရူပဇံကိုလိုချင်လို့ပဲဇံမှာဥပမာပေးထားတာကတော့ရှင်မင်းကတိုင်ငန်းလှည့်လေတယ်တိုင်ငန်းလှည့်လေတိုင်းလေအချိန်ကမှတဏှာရောက်တော့ဆင်းဆွဲပုဒ္ဓမလေးတွေသွားတွေ့တယ်သူတို့ထုတ်ထားတဲ့ဆင်းဆွဲရုပ်ကလေးတွေကတိတ်ပြီးအချိုးကျတယ်တိတ်အဆင်ပြေတော့ရှင်မင်းကသဘောကျပြီးဒီဆင်းဆွဲပုဒ္ဓမလေးတွေကိုချီးမွမ်းတယ်ချီးမွမ်းမိမဲ့သူကိုယ်တိုင်ကစင်စွဲပေါ်သမဖြစ်ချင်သလားမဖြစ်ချင်ဘူးဘာဖြစ်လို့လဲသူနန်းတော်ပြန်မှာပဲဟုတ်တယ်မလားဒီကမကြီးတွေလည်းနန်းတော်ပြန်ကြမှာပဲဟုတ်တယ်မလားအဲ့တော့ကိုနန်းတော်ကိုပြန်ကြမှာကြီးပဲဒီတော့စင်စွဲပေါ်သမလေးတွေရဲ့ချီးမွမ်းတာကအဲ့ဒီဟိုနေဝတညာနတညာရဏဇံကိုကိုကျင်တဲ့ပုဂ္ဂိုလ်ကအာဂိဉ္စညာရဏဇံကိုချီးမွမ်းတာနဲ့အတူပဲဘာဖြစ်လို့သူဘယ်လိုချီးမွမ်းတယ်လို့မေးတော့ဧတံတန္တံဧတံပဏိတံဤဝိညာဉ်သည်ငြိမ့်သက်ဤဝိညာဉ်သည်မွန်မြတ်ငြိမ့်သက်ငြိမ့်သက်လို့ရှုလို့ရတယ်နော်ဘာဖြစ်လို့သူကမွန်မြတ်တယ်လို့ပြောလဲစိတ်တို့မြည်သည်သိစရာအာယုံရှိမှငြိမ့်ဝတ်တဲ့သဘောရှိတယ်ခုဒီစိတ်ကသိစရာအာယုံကိုဘာမှမရှိဘူးဘာမှမရှိတဲ့သဘောပေါ်မှာငြိမ့်ဝတ်နေတဲ့အတွက်သူကိုချီးမွမ်းတာဧတံတန္တံဧတံတန္တံဤစိတ်သည်ဤဝိညာဉ်သည်ငြိမ့်သက်ဤဝိညာဉ်သည်ငြိမ့်သက်အဲ့လိုရှုလိုက်တာနဲ့အဲ့ဒီအာကိဉ္စညာယရဏဇန်စိတ်အပေါ်မှာညင်ဝတ်စွာကပ်ပြီးတည်နေတဲ့နောက်ထပ်ဇန်စိတ်တစ်မျိုးပေါ်လာတယ်။အဲ့ဒီဇန်စိတ်ကအလွန်အလွန်သိမ်ပွေနူးညံ့တဲ့အတွက်နေဝတင်ညာနာတင်ညာယရဏဇန်စိတ်လို့ခေါ်ပါတယ်။တင်ညာရှိသည်လည်းမဟုတ်တင်ညာမရှိသည်လည်းမဟုတ်တဲ့ဇန်ပဲ။တိုးတော့တင်ညာကိုဥတည်ပြီးပြောတာပါ။အဲ့ဒီမှာဇန်တရား31လုံးရှိတယ်။အဲ့ဒီ31လုံးလုံးကရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်သိမ့်သိမ်ပွေတယ်။သိမ့်သိမ်ပွေတဲ့အတွက်ကြောင့်ဘုရားရှင်မတပါးအရှင်သာရိပုတ္တရာကိုရောမြတ်တော်လဲဒီ31လုံးသောဇာဏံတရားတွေကိုတစ်လုံးစီတစ်လုံးစီဝိပဿနာရှုလို့မရဘူးခြုံငုံ31လုံးလုံးကိုအကုန်ခြုံငုံပြီးတော့သာဝိပဿနာရှုသွားတယ်နော်အဲ့ဒီနေဝတညာနတညာနဇံအထိစိုက်နိုင်ပါတယ်ဒါသမထဘိုင်းပဲသမထဘိုင်းမှာအမြင့်ဆုံးဇံဖြစ်ပါတယ်အဲ့ဒီလိုရှုနေတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကတစ်ခုပြီးတစ်ခုမေးကြည့်တယ်ဗရင်ကကောင်းလဲဗရင်ကကောင်းလဲသူအထက်ထက်ဇံကပိုကောင်းတယ်ညာတော်ဖြစ်နော်အကောင်းဆုံးကတော့ဒီနေဝတညာနတညာနဇံကိုယောဂီအများစုကပုံပြီးနှစ်ချိုက်ကြပါတယ်ဒီတော့အဲ့ဒီဇန်သမာဓိတွေကြောင့်အလင်းရောင်တွေအကောင်းလာတဲ့အခါမှာဒီအလင်းရောင်ရဲ့အကုအညီဖြင့်ခန္ဓာကိုယ်မှာဓာတ်လေးပါးကိုပြန်ပြီးစနစ်တကျရှုနိုင်ခဲ့မယ်ဆိုရင်အောင်မြင်သွားပါတယ်နော်ဓတ်ကမ္မထံဘက်ကိုကူးလိုက်မယ်ဆိုရင်စနစ်တကျရှုနိုင်ခဲ့ရင်ယုတ်ကလတ္တိစမြင်နိုင်ပါတယ်ယုတ်ကလတ္တိဓာတ်ခွင့်နိုင်ပါတယ်အဲ့ယုတ်ပိုင်းကိုတော့ဘုန်းကြီးနှစ်ဖန်ညကြမှာဟောပါမယ်နော်ဒီညမှာတော့ဒီသမထဘိုင်းကိုပဲဒီလောက်နဲ့ရပ်ပြီးတော့ဘုန်းကြီးမေကုံးလေးတွေကိုဖြည့်စရာစလဲရှိနေတဲ့အတွက်ဒီနေရာမှာခဏရပ်လိုက်မယ်။ကဲ။ဒီကကြီးတွေကြိုက်တဲ့မေကုံးတို့မေးကြတော့နော်။